Welcome to the Voice of America in Burmese.
Mingla mne khema sha. Washington ne review American tangani 2020 June 23 ye sani ne mne khin season rwe go Myanmar sanaw chin mne 6 nai ga ni 9 nai thi line meter 24 40 ne 51 line meter 190 ro ga ni thon lwen pe ni ba bi.ကျမခင်ရတပါဒီမနက်ခင်းတဲ့နေ့ကိုကိုရဲမင်းထွန်းနဲ့တို့ပြောပြပေးပါမယ်။အိန္ဒိယနိုင်ငံမှာတောက်ကြံနေက24နာရီအတွင်းကိုရိုနာဗိုင်းရပること အကူးဆက်ခံရသူ11,000ဖြစ်သွားပြီးဒါဟာအကူးဆက်ခံရသူအများဆုံးရက်ဖြစ်ပါတယ်။အိန္ဒိယမှာဒီကပ်ရောဂါကြောင့် March လကစပြီးနှစ်လကြာကန့်သတ်ပိတ်ပင်မှုတွေချမှတ်ထားရကနေ store ဆိုင်တွေဈေးဆိုင်တွေစက်ရုံတွေနဲ့ဝတ်ပြုဆူတောင်းတဲ့နေရာတွေကိုပြန်ဖွင့်ပေးလိုက်ခြင်းကစပြီးအခုဆက်ခံရသူဥယျာဉ်တိုးလာတာဖြစ်ပါတယ်။ American John Hopkins စစ်တမ်းအရကဘာတလွားဒီရောဂါအခုဆက်ခံရသူ9သန်းခွဲရှိတာချင်းမှာအိန္ဒိယမှာအခုဆိုအခုဆက်ခံရသူ3သန်းနီးပါးရှိတာသည်လို့ဖော်ပြပါတယ်။ဒါကြောင့်အခုဆိုအိန္ဒိယဟာကဘာမှာအခုဆက်ခံရသူသရုပ်ထအများဆုံးဖြစ်လာတာပါ။ American နိုင်ငံကတော့တောက်ကြနေအထိဆိုအခုဆက်ခံရသူ2သန်းကျော်နဲ့ကဘာမှာအများဆုံးဖြစ်ပြီးဒုတိယအများဆုံးဘရာဇီးက8သန်းကျော်ရှိတယ်လို့ရုရှားမှာတော့အခုဆက်ခံသူ9,100ကျော်နဲ့တတိယအများဆုံးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာတိတ်ကိုလှင်းလင်းမြန်မြန်ပြန့်နှံ့နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။အာဖရိကဒေသမှာအခုဆက်ခံသူ3သန်းဖြစ်ဖို့68ရက်ကြာခဲ့ပေမဲ့နောက်ထပ် 18 ရက်အတွင်းမှာတော့2သန်းဖြစ်လာတာတွေ့ရတယ်လို့အာဖရိကဒေသဆိုင်ရာ WHO အကြီးအကဲကချက်သပရင်းနေမှာပြောပါတယ်။အခုလိုကူးစက်သူအရေအတွက်တိုးလာနေပေမဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကအစိုးရတွေကတော့ဒီရောဂါဆိုင်ရာကန့်သတ်မှုတွေကိုဖြေလျှော့ပေးနေကြတာဖြစ်ပြီးဒီလိုလုံမပြင်းရင်သူတို့နိုင်ငံတွေအတွက်ငွေကြေးပြဿနာတွေရင်ဆိုင်ရနိုင်တယ်လို့ပြောနေကြတာပါ။အိန္ဒိယနိုင်ငံမှာရောဂါအတွက်ချထားတဲ့ကန့်သတ်မှုတွေဖြေလျှော့ပေးလိုက်တဲ့နေ့မှာပဲအခုဆက်ခံသူအရေအတွက်ကမှတ်တမ်းတင်လောက်အောင်တိုးလာတာဖြစ်ပါတယ်။အာဖရိကအာရှနဲ့လက်တင်အမေရိကတိုက်ကဖွံ့ဖြိုးဆဲနဲ့ဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေမှာယောဂကူးစက်မှုများနေတာလက်နဲ့ချီတွေ့နေရတာကြောင့်ကျန်းမာရေးအရာရှိတွေကစိုးရိမ်နေကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်စီးပွားရေးကျဆင်းမှုတွေကလည်းကမ္ဘာတဝန်းကတန်းနဲ့ချီတဲ့ကလေးငယ်တွေအထမလောကခိုင်းစင်မှုအန္တရာယ်နဲ့ကြုံလာရနိုင်တယ်လို့ဂျူလာ၁၂ရက်ကမ္ဘာကလေးအလုပ်သားအသုံးပြုမှုတိုက်ဖျက်ရေးနေမှာကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်20ကျော်ကစပြီးရော့ကျလာတဲ့ကလေးအလုပ်သားအသုံးပြုမှုဟာ94သန်းအထိရောက်လာခဲ့ပြီးမှအခုနောက်ဆုံးစစ်တမ်းအရကမ္ဘာတလောကလေးလုံတာအသုံးပြုမှုတန်ပေါင်း152သန်းဖြစ်နေတာတွေ့ရတယ်လို့ ILO ကမ္ဘာအလုပ်သမားအဖွဲ့နဲ့ UNICEF အဖွဲ့တို့ပူးတွဲရေးသားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီကာယောဂါကြောင့်ကျောင်းတွေပိတ်ထားရကနေကလေးများပြားအလုပ်ခွင်ကိုရောက်နေရတယ်လို့အစီရင်ခံစာရေးသားသူ ILO အကြီးအကဲသုတေသနမှူး Lorenzo Guarcello ကပြောပါတယ
် Family are sending children to sell in the street
မိသားစုဝင်တွေကကလေးငယ်တွေကိုလမ်းတွေပေါ်လှုပ်ပြီးအစားအသောက်တွေပန်းတွေရောင်းခိုင်းနေကြတာဖြစ်ပြီးကလေးတွေအတွက်အန္တရာယ်ရှိတဲ့အခြေအနေနဲ့ကြုံရတယ်လို့ပြောသွားတာပါ။အာဖရိကဒေသတွေမှာကလေးလုံသား82သန်းလောက်နဲ့အများဆုံးဖြစ်နေတာတွေ့ရပြီးဒီကလေးငယ်တွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂကတောင်းဆိုထားတာပါ။ရဲကဖမ်းဆီးရမှာလေဘင်းကိုညှစ်ဖမ်းတဲ့နည်းကိုတားမြစ်မှုနဲ့အတူရဲတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုပိုးပြီးရှိစေမယ့်ဥပဒေကိုနယူးယောက်ပြည်နယ်ကတောက်ကြနေမှာလက်မှတ်ရေးထိုးအတည်ပြုလိုက်ပါပြီ။ပြီးခဲ့တဲ့လတုန်းကမီနီယပိုလစ်မှာရဲဖမ်းထားစဉ် African American မျိုးသား George Floyd တည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးနိုင်ငံတော်ဆန္ဒပြမှုတွေနဲ့အတူခွဲခြားဆက်ဆံမှုအတွက်တရားမျှတမှုရှိဖို့တောင်းဆိုမှုတွေပေါ်ပေါက်ခဲ့တဲ့နောက်မှာအခုလိုရဲတပ်ဖွဲ့ဆိုင်ရာပြုတ်ပြင်ပြောင်းလဲမှုတွေလှုပ်လာတာဖြစ်ပါတယ်။အခုလို flight ကိစ္စမပေါ်ပေါက်ခင်အချိန်တော်ကြာကလေးကရဲတပ်ဖွဲ့ဆိုင်ရာပြုတ်ပြင်ပြောင်းလဲမှုတွေလှုပ်ဖို့လိုနေတာဖြစ်ကြောင်းနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူး Andrew Cuomo ကပြောပါတယ်။နယူးယောက်မြို့မှာရဲတွေနဲ့ဆက်နွယ်ပြီးတည်ဆုံးခဲ့ရသူ2ဦးရဲ့မိခင်2ဦးရှိမှာပဲတောက်ကြံနေမှာအုပ်ချုပ်ရေးမှူးကလက်မှတ်ရေးထိုးတာဖြစ်ပြီးနယူးယောက်ပြည်နယ်အစိုးရကဒီဥပဒေကိုချက်ချင်းအတည်ပြုပေးခဲ့တာပါ။ဒီတီးပြုတ်လိုက်တဲ့ဥပဒေအရရဲကတန်လျက်ရှိသူကိုဖမ်းဆီးရမှာလေဘင်းကိုညှစ်ပြီးဖမ်းဆီးတဲ့နေ့ကိုတားမြစ်ထားပါတယ်။ဒါအပြင်ဒီဥပဒေအရရဲတပ်ဖွဲ့စီကံထိန်သိမ်းမှတ်တမ်းတွေကိုစစ်ဆေးဝင်မပေးတဲ့တားမြစ်ချက်လည်းမရှိတော့ပါဘူး။အခုလိုဥပဒေပြဋ္ဌာန်းလိုက်တာဟာပထမအဆင့်မှာရှိသေးကြောင်းနဲ့ဆက်ပြီးလှုပ်ဆောင်စရာတွေရှိနေသေးတယ်လို့အောက်ချုပ်ရေးမှူးကပြောပါတယ်။
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမ်တော်မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာဒီနှစ်နောက်ပိုင်းမှာအထူးထူးရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံအတွင်းဒီမိုကရေစီစနစ်ချုပ်ငြိမ်းသွားပြီလို့အာဏာပိုင်တွေရဲ့အဖမ်းခံလိုတာကြောင့်ထွက်ပြေးတိမ်းရှောင်နေသူ DMG သတင်းဌာနရဲ့အယ်ဒီတာချုပ်ကပြောကြောင်းရိုက်တာသတင်းတရမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်စစ်တွေမျိုးအခြေဆိုင်ဖွံ့ဖြိုးတိုးတက်ရေးသတင်းဂျာနယ်တိုင်း DMG ရဲ့အယ်ဒီတာချုပ်နဲ့အမှုဆောင်ဒါရိုက်တာဦးအောင်မင်းဦးဟာမတရားသိမ်းဥပဒေပုံမှန်19နှစ်နဲ့စစ်တွေမျိုးအမှတ်1ရဲစခန်းကအမှုဖွင့်ထားတာကိုခံရသူဖြစ်ပါတယ်။ပုခိုနေသူဦးအောင်မင်းကို Writer သတင်းဌာနကဆက်သွယ်မေးမြန်းခဲ့ရမှာမြန်မာအာဏာပိုင်တွေကမီဒီယာတွေကိုဟန်တာပိတ်ဆို့နေတယ်လို့သတင်းဌာနတွေကိုချုပ်ချယ်နေချိန်မှာပဲသတင်းတွေကိုပိတ်ပင်ထားတယ်လို့သတင်းသမားတွေကိုလည်းအပြစ်ပေးနေတယ်လို့သူကပြောကြောင်း Writer သတင်းမှာပါရှိပါတယ်2016ခုနှစ်မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်အာဏာရလာတာကြောင့်ရာဇတ်တော်ဝက်တန်းရှိကြခဲ့တဲ့စစ်စွေးအုပ်ချုပ်မှုကိုအဆုံးသတ်နိုင်ခဲ့ပေမဲ့မြန်မာစစ်တပ်ကဩဇာအာဏာကြီးမားနေစေဖြစ်ပါတယ်ဒီမိုကရေစီစနစ်တည်ဆောက်ရေးအတွက်မီဒီယာကအရေးကြီးတယ်လို့ဒေါန်ဆန်းစုကြည်အစိုးရကပြောထားမှုသလိုဒေါန်ဆန်းစုကြည်အာဏာမရမီကလည်းသတင်းသမားတွေကိုအကာအကွယ်ပေးဖို့ဥပဒေတရက်လိုအပ်တယ်လို့ပြောခဲ့မှုကြောင့် Writers ကပြောပါတယ်။ဒါပေမဲ့သူဦးဆောင်တဲ့အစိုးရလက်အောက်မှာသတင်းသမား31ယောက်တရားစွဲခံခဲ့ရသလိုသတင်းတူတွေနဲ့အများပြည်သူကြောက်လန့်စေတဲ့သတင်းတွေရေးသားပြောဆိုရဲဆိုရဲဆွဲခြင်းနဲ့အရသာဦးဆောင်တဲ့ပြည်ကြားရေးဝန်ကြီးဌာနကလည်း DMG အပါအဝင်ဒါဇင်နဲ့ချီရှိတဲ့သတင်းဌာနတွေရဲ့website စီကိုပိတ်ပင်ခဲ့တယ်လို့ Reuters သတင်းကပြောပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ပြောဆိုရေးသားတဲ့သတင်းသမားတွေတရားစွဲဆိုခံရမှုတွေနဲ့ရင်ဆိုင်နေကြရတာကြောင့်သတင်းလက်ခွင့်ကိုဖိနှိပ်ချုပ်ချယ်ဖို့အိန္ဒိယနိုင်ငံဥပဒေတွေအသုံးချခံရမှာကိုစိုးရိမ်နေရကြောင်းသတင်းလက်ခွင့်ဆိုင်ရာကြောင့်ကျင်သူတွေကပြောပါတယ်အရင်ကတည်းကလည်းအိန္ဒိယနိုင်ငံရေးသမားတွေနဲ့အာဏာပိုင်တွေကအသေးဖြတ်မှုဆိုင်ရာဥပဒေတွေကိုအသုံးချပြီးတိုက်ပွဲတွေသတင်းလက်ခွင့်ကိုကန့်သတ်ဖို့ကြိုးစားနေကြတာပါဒါပေမဲ့ကာယယောဂကြောက်ချိန်အတွင်းမှာတော့တရားစွဲဆိုချက်တွေကလွတ်လပ်စွာပြောဆိုခွင့်ကိုအမခံထားတဲ့အိန္ဒိယနိုင်ငံရဲ့အခြေခံဥပဒေမထုတ်ပြန်ခဲ့ဘရစ်ရှားလက်ကပြဋ္ဌာန်းခဲ့တဲ့အိန္ဒိယကာယယောဂဆိုင်ရာအဲ့ဥပဒေနဲ့တရားစွဲထားတာတွေဖြစ်နေတာပါပြီးခဲ့တဲ့လကအိန္ဒိယနိုင်ငံ Editor Guild သတင်းသမားများအဖွဲ့က Face the Nation သတင်းဌာနရဲ့ Editor Davil Patel ရဲ့အမှုနဲ့ပတ်သက်ပြီးထောက်ပြပြောဆိုထားခဲ့ပါတယ်ပတယ်ဟာသတင်းမှားတွေရေးသားခဲ့တဲ့ဆိုပြီးမီလာထဲမှာအပန်းခံခဲ့ရတာပါကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်မှုတော့များတာကြောင့်ဂူဂျာရက်ပြည်နယ်မှာအကောင်းဆောင်အပြောင်းလဲဖြစ်မယ်ဆိုပြီးခမန်းတရင်ရေးသားချက်နဲ့ဆက်နွယ်ပြီးသူ့ပေါ်တရားစွဲဆိုခဲ့တာလည်းဖြစ်ပါတယ်။ Editor Guild ကအလားတူဖြစ်ရမျိုးတွေကိုထောက်ပြခဲ့ပြီးသတင်းသမားတွေကိုချိန်ချောက်ဖို့ရက်စဝစ်တီဥပဒေတွေကိုတလွဲအသုံးပြုတဲ့အလားတူမှုတွေပုံများလာနေတယ်လို့ပြောပါတယ်။အိန္ဒိယသတင်းသမားများအမျိုးသားသမဂ္ဂကလည်းမီဒီယာလွတ်လပ်ခွင့်ကိုထိန်းသိမ်းဆောက်ရှောက်ဖေးဖို့အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမိုရီကိုတောင်းဆိုထားပါတယ်။ဇော်လာလေးရည်ကကြောက်တဲ့ TNMN ရင်းပြင်အရေးခင်32နှစ်ပြည့်မြောက်နှစ်ပတ်လည်နေ့မှာလူစုလူဝေးလှုပ်ဖို့လှုပ်ဆောင်ခဲ့တာကြောင့်တရားစွဲဆိုခံရမယ့်အကြောင်းဟောင်ကောင်ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူ13ယောက်ကိုဟောင်ကောင်ရဲတပ်ဖွဲ့ကအသိပေးအကြောင်းကြားလိုက်ပါတယ်။ Apple Daily သတင်းစာတိုက်တူတောင်သူ Jimmy Lai နဲ့တရုတ်ပြည်မျိုးချေဒီမိုကရေစီရဲ့လှုပ်ရှားမှုကိုအားပေးတဲ့ဟောင်ကောင်မဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ Richard Tsai, ဥပဒေပြုမဟောင်းလီချော့ပီယန်နဲ့ Elba Hodu ကိုတရားဝင်ခွင့်ပြုချက်မရပဲလူစုလူဝေးလှုပ်ဖို့လူတွေကိုလှုပ်ဇော်တိုက်တွန်းတဲ့ပြစ်မှုနဲ့တရားစွဲဆိုသွားမှာဖြစ်ကြောင်းရဲတပ်ဖွဲ့ကစစ်တပ်ပရိနိကကြေညာလိုက်တာလည်းဖြစ်ပါတယ်။ဒါပြင်မြို့ချင်းဒီမိုကရေစီရဲ့လှုပ်ရှားမှုညပေါင်းအဖွဲ့ဒုတိယဥက္ကဋ္ဌချောင်းဟန်တုံးအပါအဝင်တက်ကြွလှုပ်ရှားသူအမာခံ6ယောက်လည်းတရားစွဲခံရဖို့ရှိနေတယ်လို့ဒီမိုကရေစီရဲ့လှုပ်ရှားမှုမဟာမိတ်အဖွဲ့ကတောက်ကြနေကပြောပါတယ်။ဒီအဖွဲ့က TNMN ရင်းပြင်အရေးခင်နှစ်ပတ်လည်းအမေဖွဲ့ဖျောင်းတိုင်တုံစုတောင်းပွဲကိုပြီးခဲ့တဲ့နှစ်ကအထိနှစ်ပေါင်း30ဇက်တိုက်ကျင်းပဖို့စီရင်လှုပ်ဆောင်ခဲ့တာပါ။ရဲတပ်ဖွဲ့ရဲ့ကြီးညာချက်မှာတော့ဇွန်လ4ရက်ဖျောင်းတိုင်တုံအမေဖွဲ့အခမ်းအနားကိုခွင့်မပြုကြောင်းစီစဉ်သူတွေကိုတတိပေးခဲ့ပေမဲ့လူတချို့ကတပစ်ချက်ကိုမလိုက်နာပဲလူစုလူဝေးစီပြီးတပတ်လည်းအခမ်းအနားကိုကျင်းပခဲ့ကြောင်းနဲ့အမျိုးသား12ဦးနဲ့အမျိုးသမီး2ဦးကိုဆွဲချက်တင်ထားကြောင်းသူတို့အားလုံးဇွန်လ23ရက်နေ့တရားရုံးရှေ့မှောက်လာရောက်ထွက်ဆိုရမှာဖြစ်ကြောင်းပါရှိပါတယ်။အီတလီနိုင်ငံမှာအားကစားပြိုင်ပွဲတွေကိုလာမယ့်ဇွန်လ12ရက်နေ့ကစပြီးပြန်စတော့မှာဖြစ်တယ်လို့အီတလီဝန်ကြီးချုပ်ဂျူဆက်ပ်ကွန်တေကကြေညာပရိနိကကြေညာလိုက်ပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့တာကိုထိန်းချုပ်တဲ့အနေနဲ့အားကစားပွဲတွေမှာပြည်သက်တွေတော့လာရောက်ကြည့်ရှုခွင့်ပြုမှာမဟုတ်ပါဘူး။ အီတလီမှာ COVID-19 ကူးစက်မှုနှုန်းကျဆင်းလာတာကြောင့်ဖျော်ဖြေပွဲတချို့ကိုပြန်ခွင့်ပြုထားပေမဲ့တချို့ကတော့ဆက်ပြီးပိတ်ထားပါတယ်ဂီတာပွဲတွေနဲ့ရုပ်ရှင်ရုံတွေကိုပြန်ဖွင့်ပေးမှာဖြစ်တယ်လို့တခြားပြည်မှာလုပ်တဲ့အခမ်းအနားတွေကိုလည်းသတ်မှတ်ချက်တွေနဲ့ခွင့်ပြုမှာဖြစ်ကြောင်းဒါပေမဲ့ကာပွဲခမ်းမတွေ disco နဲ့ club တွေကိုတော့အထဲပဲဖြစ်ဖြစ်အပြင်ပဲဖြစ်ဖြစ်ဆက်ပြီးပိတ်ထားမှာဖြစ်ကြောင်းဝန်ကြီးချုပ်ကွန်ထေကပြောပါတယ်စနေနေ့မနက်ပိုင်းနောက်ဆွေးနွေးသတင်းတွေနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်မဆွေးမြတ်မမှာ COVID-19 ရောဂါရှိမရှိအတည်ပြုနိုင်မှုစစ်ဆေးဆောင်ရွက်မှုတွေမှာနမူနာယူတာကဆလို့နောက်ဆုံးရလဒ်ထုတ်တဲ့အထိအစင်တိုင်းအရေးကြီးတယ်လို့နမူနာတွေစစ်ဆေးမှုမှာတာဝန်ရှိတဲ့ဆေးသုတေသနဦးစီးဌာနရဲ့ညွှန်ကြားရေးမှူးသုတေသနဒေါက်တာဝါဝါအောင်ကပြောပါတယ်နှကောင်းအကောင်တိုးပတ်နမူနာတနေ့ကိုရချီစစ်ဆေးနေရတဲ့ဆေးသုတေသနဌာနရဲ့ဆောင်ရွက်ပုံအစဉ်အဆက်နဲ့ပတ်သက်လို့ဒေါက်တာဝါဝါအောင်ကိုမေးမြန်းထားပါတယ်
။စစချင်းပါဆိုလို့ရှိရင် sample collection ပေါ့နော်။ဒီ sample တွေကိုဒီနမူနာတွေကိုဘယ်လိုယူမလဲပေါ့နော်။အဲဆေးရုံဆိုတဲ့ဆေးရုံအနေရော quarantine site ဆိုလို့ရှိရင်လည်း quarantine site ပါဒီ sample ယူပေးတဲ့ sample collection team နေရှိရပေါ့နော်ဒီတော့ပဲဘယ်လိုယူရမလဲဆိုတော့လေ့ကျင့်သင်ကြားပေးတဲ့လူတွေကမှနမူနာတွေယူရဲဘာဖြစ်လို့ရှိဒီဟာဒီအရေးကြီးရပေါ့အဲဒီလိုမျိုးနမူနာကိုနီးမှန်လမ်းမှန်နဲ့ယူတဲ့အခါကျမှကျမတို့ဒီရေကြီးကြမှန်ကန်ဆိုတာဖြေထုတ်ပေးနိုင်တယ်ပေါ့နော်ဒီဟာဒီ specimen collection team နဲ့အရေးကြီးရပေါ့နော်ပထမအဆင့်အနေနဲ့ဆိုလို့ရှိရင်အဲဒီတော့မှကျမတို့ဒီကောင်းမွန်တဲ့ပေါ့နော်နမူနာကျမတို့ရရှိမှာဖြစ်ပါရဲ့ရှင်ဟုတ်
အခုလိုမျိုးဒီနမူနာတွေသွားယူဖို့အသေးချာပြည့်စဲသွားကြတာကနေပြီးတော့မှဒီ COVID-19 အတည်ပြုလူနာရှိမရှိပေါ့နော်အဖြေရလက်ထုတ်တဲ့အထိကိုအဆင့်ဆင့်အောင်လည်းရှင်းပြပါရှင့်အဲ့တော့ဘယ်အဆင့်ကအရေးကြီးဆုံးလို့ပြောလို့ရပါလဲ
sample collection team ဒီနမူနာသွားယူတဲ့အဖွဲ့ဒီမနေ့ corona ကြီးလောက်သူတို့စထွက်ပြီးညနေ3နာရီ4နာရီလောက်သူတို့ပြန်လာကြတယ်တစ်ခါတည်းနည်းနည်းဆော့တစ်ခါတည်းနည်းနည်းနောက်ကျတယ်ပေါ့နော်အဲ့ဒီမှာ sample 100 200ပေါ့နော်သူတို့နဲ့ပါလာတယ်အဲ့ဒီချိန်ထဲမှာပဲကျမတို့စီကိုပါတယ်ဆေးရုံအတီးတီးရလေမဆောင်ကြည့်လူနာရေးစီကအဲ့ဒီတနေရလူနာရေးပေါ့နော်အဲ့လူနာရေးစီကနမူနာတွေကလည်းအဲ့ဆေးရုံအတီးတီးကဆေးရုံကားကြီးနဲ့အတီးတီးပို့လာအရေခဲပုံအတီးတီးနဲ့ပေါ့အဲ့တော့အဲ့ညနေ9နာရီဝါရဲကနေပြီးတော့ကျမတို့က data တွေစသွင်းကြတယ်သွင်းပြီးလို့ရှိရင်အဲ့ရေခဲပုံအတီးတီးကနေပြီးတော့တစင်ပြီးတစင်ပေါ့သူတမတ်ချက်တိုင်းထုတ်လာတဲ့အဖွဲ့ပေါ့အဲ့4နာရီ9နာရီလောက်ကနေပြီးတော့ဒီဘက်လုံးယုံမှုအစင်းနဲ့အပေါင်းတစ်ခွဲကန်းနဲ့ဝင်ပြီးလို့လိုက်တာတို့ည10နာရီလောက်မှသူတို့ပြီးရရှင်နာမည်နဲ့အတီကျုပ်တွေနဲ့မှန်ကန်မှုရှိလားခွဲထားတာပေါ့မနေ့ကျလို့ရှင်လုတ်ဖို့အစင်းသင်းပေါ့နော်ဒီကဲပုံးတွေကိုဖြီးပေါ့နော်အတက်တက်ကတ်ထားတဲ့တိတ်တွေကိုဖြီးပြီးလို့ရှင်စီရီထားရတာစက်တိုက်လုပ်လို့ရှင်4နာရီ5နာရီလောက်အဲ့လောက်ကြာတယ်အဲ့အဲ့တပူပြီးတဲ့လှုပ်လို့မကောင်းရှင်အဲ့ဒါကြောင့်မလို့အဲ့ဒါပြင်ဆင်ရတဲ့အချိန်ကနေအရေးကြီးရဲ့ညာအထိပဲပေါ့နော်ပြီးတော့ကျတော့အဲ့အချိန်မှာပဲဒေတာတွင်းတဲ့အဖွဲ့ကလည်းတွင်းနေရပေါ့တစ်ခါကလေးမှာတော့ညာပဲလှုပ်ရတဲ့အခါမျိုးလည်းရှိရဲ့ရှင်ဒါပေမဲ့အခုကျမတို့အမြင်နဲ့လုပ်နေတဲ့အကြောင်းမလို့ကျမတို့ဒီ shift တင်နေလို့တဲ့အကြောင်းမလို့ညာ10နာရီလောက်မှာအတုပ်သိမ်းသွားတဲ့ဒီသိမ်းသွားတဲ့စံတော်မနေ့7နာရီမှာပြန်စားလုပ်တယ်အဲ့ဒါမနေ့7နာရီကနေပြီးတော့မှနေ့လည်း7နာရီ7နာရီလောက်မှာပြီးရဲ့ဆိုတော့အဲ့အချိန်ကလည်းအရေးကြီးရဲ့အဲ့အချိန်ကနေပြီးတော့အဲ့ဒီအနေ sample တွေကအထက်ကထွက်လာပြီးတော့မှအပြင်ကဆက်တင်တဲ့ covid ကိုရှာတဲ့အချိန်ကလည်းဒါဒီလည်းအရေးကြီးတယ်။အပြင်ကကျမအဲ့ဒီရှာပြီးတော့ဒီအဖြေထွက်လာအောင်ကျမတို့ကဒီဆက်ကနေပြီးတော့ထွက်လာတဲ့အဖြေကိုကျမတို့စမ်းစစ်ရတယ်ပေါ့နော်စမ်းစစ်ပြီးရှိရှင်ကျမတို့အဖြေထုတ်တဲ့အချိန်မှာဆိုလို့ရှိရင် result တွေကိုဝိုင်းပြီးတော့ပေါ့နော်ဆွေးနွေးပြီးတော့ဒီအဖြေတွေကိုထုတ်တယ်ပေါ့နော်ထုတ်ပြီးလို့ရှိတော့ကျမတို့ကနေပြီးတော့ဒီညနေမှာအချိန်ပြီးအချိန်နဲ့တပြေးညီထုတ်ပြန်နိုင်ဖို့သေယုံနေရနေဒီလူနာတွေအဖြေရဖို့အတွက်ကျမတို့ဒီထုတ်ပြန်ရအောင်အနေနဲ့ပဲလေအရေးကြီးရပေါ့အဲ့အရေးကြီးရင်းနဲ့ပဲနောက်နေ့၄နာရီ၅နာရီကအဲ့ချိန်မှာပြန်ပြီးတော့ရောက်သွားတယ်ဆိုတော့အဲ့ဒါကြောင့်တနေ့လုံးပဲအရေးကြီးရ every step တိုင်းဘာဖြစ်လို့ရှိရင်သူ့တာဝန်နဲ့သူအကုန်လုံးသိချမှန်ကန်ဉာဏ်ဆန်မှ accuracy ရှိမှကျမတို့ဒီအဲ့ဒါဆိုအရေးကြီးတဲ့ကြောင့် every step တိုင်း every အချိန်တိုင်းအရေးကြီးရပေါ့နော
်အခုစေတုတေသနာဌာနမှာအခုလိုမျိုးစစ်ဆေးနေတဲ့သူကရောစုစုပေါင်းဘယ်နှယောက်လောက်ရှိပါလဲရှင်
ဒီမှာတော့ team တစ်ခုလုံးအနေနဲ့အကြတော့လူ40လောက်ရှိပါရဲ့ရှင်။ဒါ management team မပါပေါ့ဒီတက်ခွဲ RND ဒီမျိုးဗီဇာထုတ်တယ်နောက်ပြီးလို့ရှင်တက်ခွဲစမ်းသပ်တယ်ပေါ့နော် molecule set တွေနဲ့အဲ့ဒီအဖွဲ့ကဆိုလို့ရှင်ကျမတို့18ယောက်ရှိပါရဲ့ရှင်။အဲ့ဒါဆိုလို့ရှင်အဲ့ဒါဆိုလို့ရှင်အဖွဲ့နှစ်ဖွဲ့ပေါ့နော်။ဖွဲ့ပြီးတော့ကြတော့ကျမတို့ team A နဲ့ B ပေါ့နော်။အလဲကျလှုပ်ဆောင်နေပါတယ်ဟုတ်ကဲ့။
ဆရာမတို့စစ်ဆေးတဲ့နေရာမှာပေါ့နော်အခုထပ်ပို့ပြီးတော့မှအဆင်ပြေလွယ်ကူအောင်လုပ်နိုင်ဖို့အတွက်ပေါ့ဘလို့ပံ့ပိုးမှုတွေထပ်လုပ်ရတယ်လို့ပြောလို့ရပါလေရှင်
ကျမတို့ဒီ RNA မျိုးဗီဇာကိုထုတ်တဲ့အခါမှာဆိုလို့ရှိရင်manual ပေါ့နော်ကျမတို့ဥစားပေါ့ကျမတို့သတ်မှတ်ထားတဲ့ test kit တွေဒါတွေပြတာပစ္စည်းတွေနဲ့ကျမတို့အစဉ်အဆက်လှုပ်ဆောင်နေတာအဲ့လိုမျိုးကိုလူအားအဓိကပေါ့နော်အခုဆိုလို့ရှိရင်အလိုတရားလှုပ်ဆောင်နေတဲ့ set တွေလည်းရှိရဲ့ရှင်အဲ့ဒါဆိုလို့ရှိရင်တော့နည်းနည်းပို့ပြီးတော့ညံမယ်လူလည်းနည်းနည်းပို့ပြီးတတ်တာမယ်ပေါ့နော်အခုဆိုလို့ရှိရင်じゃအဲ့လို automaticRNA ထုတ်တဲ့ဆက်ကမျိုးသားကျန်းမာရေးတခွဲနဲ့တခွဲကမ်းမှာလည်းရှိတယ်ပေါ့เนาะအဲ့ဒါနဲ့ဆိုလို့ရှိရင်ပို့ပြီးတော့မြင်မြကျမတို့လည်းဒီဟာရနိုင်ပံ့ပိုးပေးနိုင်ဖို့ကျွန်တော်တို့လည်းသဆိုင်ရာ management team ကတော့စီစဉ်နေပါတယ်အဲ့ဒီမျိုးသားကျန်းမာရေးတခွဲနဲ့ကိုဘက်ဆက်ပေါ့เนาะအဲ့ဒါနဲ့ဆိုလို့ရှိရင် sample 300ကျော်ပေါ့เนาะဒီချိန်နဲ့လှုပ်ဆောင်နိုင်တယ်လို့ကျမလည်းသိရပါတယ်ရှင်အဲ့လိုမျိုးဆက်ကြီးရရှိရဆိုလို့ရှိရင်တော့ပို့ပြီးတော့ကောင်းပါတယ်ရှင်
ဆေးသူတေသနာရဲ့အစစ်မြစ် molecule ဌာနကိုတာဝန်ယူရတဲ့ဒေါက်တာဝါဝါအောင်ညွှန်ကြားရေးမှူးသူတေသနာကိုမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်ကျွန်မဆွေမြတ်ပါပ
ါရခိုင်နောက်ပိုင်းကကြောက်တော်မြို့နယ်နဲ့မင်းပြမြို့နယ်တွေမှာဒီအပိုင်းအတွင်းဒေသခံတွေထောင်ထဲရှိထွက်ပြေးနေရတဲ့အခြေအနေကိုပြောရှင်းပါတယ်ကျွန်တော်တတ်နိုင်ပါရခိုင်နောက်ပိုင်းကကြောက်တော်မြို့နယ်ပေါ်ဝါကျေးရွာတွင်းမှာမနေ့ကပြစ်ခတ်မှုတွေရှိခဲ့ပြီးဒီကနေ့မနက်ပိုင်းကတပ်မတော်သားတွေကျေးရွာတွင်းဝင်ရောက်လာတာကြောင့်ဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေကြရတယ်လို့ပေါ်ဝါဒေသခံတို့ကပြောပါတယ
်ဟုတ်ကဲ့ရွာသားတွေကတော့ဒီသက်ပြေမနေ့ကမှသက်ပြေတာဇာတ်ဇာသက်ပြေတာဒီလိုကမျိုးကနေ့ကစွန့်ရင်ကြောင်ကြောင်မှုနဲ့မြန်မာတက်မတော်ကကြာတော့အစ်ဒီသက်ဖော့ဘွားနေပြီးခဲကနေပြီးတော့ဒီလိုကလက်တွေနဲ့ပါပဲပိုက်တယ်ညေးလေးပိုက်တယ်မော်တော်ရဲ့တရှိစီပိုက်တယ်ဆိုတော့ကြောင်နေပြီးတော့သက်ပြေကြတာလေရွာရှင်တွေကတော့စွန့်ရင်ကြောင်ကြောင်မှုတွေအများကြီးရှိတယ်အစ်ဒီဈေးဆိုင်ဈေးတွေလည်းမရောဘူးလောလောလာလဲလာလို့လာစားတွေကအကုန်လုံးဒုက္ခရောက်နေကြတယ်အစ်ဒီရွာထက်မှာရေးစခဲဖားမှာတို့ကထိုင်နေတယ်လူပြင်ကြမှာနေပြီသူတို့ချက်ပြုတ်စားပြီးတော့နေရတယ်သူတို့
ပြည်ထောင်ရေးပိုင်းကလည်းအပေါ်ဝါကျေးရွာကိုစစ်တပ်ကဝင်6လိုင်းပစ်ခတ်တာကြောင့်ဒေသခံတို့ဦးသေးစားဒဏ်ရာရရှိပြီးလူငယ်တို့ကိုတော့တပ်မတော်ဘက်ကဖမ်းဆီးတော့တယ်လို့အမည်မဖော်လို့တဲ့အပေါ်ဝါဒေသခံတို့ကပြောပါတယ
်နေရအပေါ်ဝါတယောက်ကိုပြင်ချောင်းတယောက်နေရပြင်ချောင်းကအပြင်းလေသူတို့ကတပ်မတော်နဲ့ထိတ်ကဲပြီးတော့သူတို့ကိုတော့တာလူငယ်ပိုင်းကရောမြတ်အသက်30ကျော်လောက်ပဲရှိနေတယ်
ဒေသခံတွေရဲ့ပြောဆိုရှင်နဲ့ပတ်သက်ပြီးတော့တပ်မတော်တရင်မှန်ပြန်ကြားရေးဖွေးပြောခွင့်ရဘူရှုပ်ထွန်းထွန်းကြီးကအခုလိုပြောပါတယ
်ကျွန်တော်ပြောချင်တာကတော့ဒီတရင်နေရာကောလာဟာလာတွေဖြစ်ဖို့များပါတယ်။တရင်တွေကိုစီစဉ်ဖို့အရေးကြီးပါတယ်လို့အဲ့ဒါတွေပြောကြနေကြ။ဟောတော့ခုနကကျွန်တော်တို့တက်တည်းရဲ့မှုတွေနဲ့ပတ်သက်လို့တော့ကျွန်တော်တို့ကမပြောပါဘူးဗျာ
။ဒါပြင်မင်းသားမျိုးနေဖက်တွေမှာလည်းပြစ်ခတ်မှုတွေနဲ့ဒေသခံတွေကိုစစ်ဆေးမေးမြန်းတာတွေရှိတာကြောင့်ကြောက်ခောက်ကြီးရွာနဲ့တစ်ပေါင်းတုံကြီးရွာကဒေသခံတထောင်ကျော်လောက်နီးစပ်အကိုထွက်ပြေးတော့ကြတယ်လို့မင်းသားမျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ်။
အဒီချာရကနေစီရကူရနေရတယ်အဖေကမအဲဒီချက်ခေါ်မဲ့သက်ဖို့တော့ဂျာမမိုင်းမိုင်းပေါ့ကျေလို့အဲဒီမဲ့မှာဒီကတဲ့တွေကတောက်လန်ပြီးတော့သက်ဖို့ဖြစ်ပြီးတယ်ဆိုတော့တောက်လန်ပြီးတော့ဒီအမင်းသားသားဝန်ကြောင့်ဖြစ်တဲ့ဒီငုံချက်ကိုပြရာရှိတယ်ငုံမင်းတွေကိုပြရာရှိတယ်ငုံမင်းတွေကငုံဖို့ကပြရာကရှိတယ်ဒီသူ့ဒီအမင်းသားတော်ရဆွေးရတယ်မှာအဲ့တော့သူ့မှာပေါ်ရပြီးတော့ကို
မနေ့ကလည်းပုံနှကြောင်းမျိုးပေါ်မှာတပ်မတော်သားတဦးကိုဒါနဲ့ထုတ်ပြီးတဦးကိုမြင်မသိလူတစုကဖမ်းဆီးတော့ပြီးနောက်ပိုင်းမှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးဒေသခံတွေတေဆုံးတာတွေရှိခဲ့ပါတယ်။တေဆုံးသွားသူကိုတပ်မတော်ဖက်ကပြစ်လိုက်တာဖြစ်ပြီးတပ်မတော်ဖက်ကတော့တေဆုံးသွားသူရဲ့လက်မှာလက်လုံးမိုင်းနဲ့ဓာတ်တလဲပါရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒီကနေ့မနေ့ပိုင်းမှာလည်းမနေ့ကဖြစ်စဉ်ကြောင့်ပုံနှကြောင်းမျိုးတစ်ခုလုံးလူတော်လူလာကင်းမဲ့နေပြီးမြို့ပေါ်ကဈေးဆိုင်တွေလည်းဖောက်ထွင်းခံရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ကျွန်တော်တတ်နိုင်စစ်တွေကနေတင်ပြပို့ထားတာပါ။
မူလနေရရင်းကိုပြန်ဖို့မဖြစ်နိုင်တော့တဲ့ကချင်းပြည်နယ်ပူသာဦးမြို့နယ်ကစစ်ရှောင်380အတွက်နေရာသိမ်းမှပြန်လည်နေရာချထားပေးဖို့စီစဉ်လှုပ်ဆောင်နေတဲ့အခြေအနေကိုတင်ဆက်ပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါမြမစစ်တပ်နဲ့ကချင်းလွတ်လပ်ရေးဖွဲ့ KIU တို့ကြားတိုက်ပွဲကြောင့်နေရာကနေသိမ်းချောင်လာကြတဲ့ပူသာဦးမြို့နယ်လုံစော့စခန်းကစစ်ရှောင်တွေအတွက်ကချင်းဒေသစစ်ဘေးရှောင်များကူညီဆောင်ရှောက်ရေးကော်မတီ KHCC ကနေပူသာဦးနဲ့မချမ်းဘောကျမ်းမှာပြန်လည်နေရာချထားပေးဖို့စီစဉ်လှုပ်ဆောင်နေတယ်လို့အဖွဲ့ရဲ့ဥက္ကဋ္ဌတိုက်ခါတော်ရဆရာဒေါက်တာခလန်းဆန်းစွန်းကပြောပါတယ
်မချမ်းဘောနဲ့ပေါ်တော့ဦးချာကနေရာတစ်ခုကိုတော့ကြည့်ပြီးမှကျွန်တော်တို့အမှားနဲ့ညှိနှိုင်းပေးတယ်ရွာကအခါနေနဲ့ပေါ့ဒီကခံနေတယ်နောက်ဆုံးတော့ပြည်တယ်သွားတယ်အဲ့မှာကျွန်တော်ဧက60နဲ့ဧကကိုသူတို့အင်ချီ82ဧလူကြီး300ကျော်ရအဲ့ဒါကိုကျွန်တော်ခုသက်ဆိုင်ရာခရိုင်နဲ့ညီနိုင်ကြီးမှအားလုံးညီတိုင်းချင်းနေဝင်ပြီးဒီ Nippon Foundation ရဲ့အကူအညီနဲ့အခုအဆင့်တစ်ဖြစ်နေပြီ။မနေ့ကတည်းကကျွန်တော်တို့ဒီမွန်ဆုဝင်ကြီးဒေါက်တာတွင်းရဲ့အေဒိုနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးပြီးမှလုံခြုံတော့စဖို့အခုရည်တည်ဖြစ်နေပါပြီ
။ပူတာဦးမြို့နယ်လုံစော့စစ်ဆောင်စခန်းကစစ်ဘေးရှောင်တွေအတွက်ပူတာဦးနဲ့မချမ်းဘောကျမ်းမှာရှိတဲ့စီတန်ရွာရဲ့ဘေးမှာမြေနေရာတစ်ခုကိုအစိုးရနဲ့ညှိနှိုင်းပြီးဂျပန်နိုင်ငံ Nippon Foundation ရဲ့အကူအညီနဲ့စီစဉ်ပေးနေတာလို့သူကဆိုပါတယ်။
ဆက်ဆောင်တွင်နေနဲ့မူလနေရာရင်းမှာပြန်လည်နေထိုင်ဖို့လုံခြုံမှုမရှိသေးတဲ့အခြေအနေကြောင့်နေရာတိတ်ကိုစီစဉ်နေတာလို့ဒေါက်တာခလန်ဆန်စွန်ကပြောပါတယ်သူတို့ကမူလနေရာကဟိုတိတ်ပွဲဖြစ်တဲ့နေရာသူတို့အဲ့ဒီနေရာကတော်ရည်လိုက်ဖြစ်တယ်ဒီဘက်ကိုသူတို့ပြန်မလာမှာအခုကပြည်သူစစ်တွေစစ်တပ်ကြီးများပြန်ရှိနေတယ်သူတို့ကလည်းနေရာချထားရေးကိုပဲပုံမှန်စမ်းသပ်ရှိတယ်
ဆိုတော့နောက်တစ်ချိန်မရှိချင်တော့ဆစ်ဆောင်တွေနေရာချထားပေးပြီးအချိန်တစ်ခုထိဆက်လက်ကြည့်ရှုထောက်ပပေးသွားမယ်လို့လည်းသူကဆိုပါတယ်ဆစ်ဆောင်တွေကိုနေရာချထားပေးရတဲ့မြေနေရာတစ်ခုစီစဉ်ပေးဖို့ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရထံမှာကချင်နှစ်ချင်းခရီးရန်ဖွဲ့ချုပ် KBC ကနေအခုနှစ်ဇန်နဝါရီလ6ရက်နေ့ကတောင်းဆိုထားခဲ့ပါတယ်နေရာရွှေ့ပြောင်းလုံစုဆစ်ဆောင်စခန်းတာဝန်ခံဦးဖုံထိန်ကတော့
တင့်တော်မဲ့နေရာအတွက်ရွေးချယ်ရွှေ့ပြောင်းတာလို့ဆိုပါတယ်နေရာချမယ့်နေရာပေါ်တော့ဒီနေရာတွေကတော့တိုင်းပြီပါပြီလူကြီးကတော့ညာခွန်းနဲ့ဆယ်စင်းပြင်းနေတော့မဟုတ်ဘူးကြာကြီးကိုလိုချင်းတဲ့နေရာကြီးကိုလိုတော့ဘူးကွန်မြူနတီကလက်တဲ့နေရာလို့မရှိတော့တင့်တော်မဲ့ကျွန်တော်အဲ့ဒီနေရာအဲ့ဒီနေရာယူတာပူတာဦးမြို့လုံစုစစ်ဆောင်စခန်းကစစ်ဆောင်များစုဟာ
မချမ်းပေါ်ပူတာဦးနဲ့ခေါလံဖူးမြို့နယ်တို့ကမပြုံးကြီးရွာအင်ခါကအင်ဖီကဖကန်းကြီးရွာနဲ့နှင်းတန်ကောင်ကြီးရွာတို့ကရွာသားတွေဖြစ်ကြပြီး 2023ခုနှစ်ကတည်းကတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နေရွှေခွာထွက်ပြေးလာကြတာပါကာလတန်ကြာတိုက်ပွဲရပ်တာနေတဲ့မြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIU ကချင်မှာစစ်တပ်နဲ့ KIU တို့တိုက်ပွဲဖြစ်စဉ်ကြောင့်စစ်ဆောင်ဦးရေတသိန်းသောင်းကျော်ရှိလာနေခဲ့ပြီးတရုတ်နယ်စပ်နယ်ပြည်တွင်းမှာစစ်ဆောင်စခန်း126ခုရှိနေတယ်လို့ကချင်ဒေသစစ်ဘေးရှောင်များကူညီဆောက်ရှောက်ရေးကော်မတီဥက္ကဋ္ဌဒေါက်တာခလန်ဆန်စွန်ကပြောပါတယ်။ကချင်စစ်ဆောင်တွေနေရပြန်နိုင်ရေးအတွက်နှစ်ဖက်လက်နက်ကင်တွေသဘောတူညီမှုတစုံတစ်ခုရရှိမှသာလျှင်နေရပြန်နိုင်ရေးဆိတ်ချ သူနိုင်ခြင်းမရှိသေးပါဘူးကျွန်တော်နိုင်ကွန်းအိမ် VUA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံရဲ့အစည်းအဝေးနိုင်ငံရေးပဋိပက္ခတွေကြောင့်ကမ္ဘာနိုင်ငံအသီးသီးကိုဒုက္ခသည်အဖြစ်ထွက်ပြေးရောက်ရှိလာကြတယ်ဆိုပေမဲ့မြန်မာဒုက္ခသည်တွေဟာသူတို့ရောက်နေတဲ့အရက်ဒီတာကလူမှုအတိုင်းဝိုင်းကိုအကျိုးပြုကြတယ်လို့အမေရိကန်ပြည်ထောင်စုမှာရှိတဲ့ဒုက္ခသည်အရေးကူညီဆောင်ရွက်သူတချို့ကပြောပါတယ်မြန်မာနယ်စပ်တိုင်းဒေသတွေမှာစစ်ပွဲတွေအချိန်မရွေးပြန်ဖြစ်လာနိုင်တာကြောင့်လဲဒုက္ခသည်တွေအိမ်မပြန်နိုင်ဖြစ်နေရတယ်လို့ထောက်ပြကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်လာမယ့်ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်ဒီနှစ်ဒုက္ခသည်များနေ့အတွက်ကုလသမဂ္ဂအဖွဲ့ကြီးရဲ့လှုံ့ဆော်ချက်ကတော့ Every Action Counts ဒုက္ခသည်တွေအတွက်လှုံ့ဆော်မှုတိုင်းကအရေးပါတယ်ဆိုတဲ့ဆောင်းပုဒ်ပဲဖြစ်ပါတယ်လက်ရှိတကမ္ဘာလုံးမှာကိုဗစ်ကာယောဂါလာနေချီဖြစ်နေတာကြောင့်ရောပြည်ပကဝင်ရောက်အခြေချလာမဲ့နိုင်ငံသားတွေအပေါ်ဗီဇာကန့်သတ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကြောက်ပါထိုင်းမလေးရှားနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုဝင်လာဖို့စောင့်နေကြတဲ့ဒုက္ခသည်အစီအစဉ်တွေနှောင့်နှေးရပ်တန့်နေကြောင်းအိန္ဒိယနာပြည်နယ်မှာမြန်မာဒုက္ခသည်အရေးကူညီဆောင်ရွက်နေတဲ့ချင်းမျိုးသားဒေါက်တာရိုဒင်းငါက VOA ကိုပြောပါတယ
် COVID-19 ဖြစ်တဲ့ဒီသုံးလအတွင်းမှာတော့ဒီထူးခြားတဲ့ပြောင်းလဲမှုမတွေ့ဘူးဆိုတာကဒီအစကတည်းကသမ္မတထရမ့်ကနေဒီ immigrant visa တွေကိုပိတ်ခဲ့တာဘူး Now ဒုက္ခသည်စခန်းတမမို့မလေးရှားနေအမေရိကကြောင်းထွေပေါ့ခေါ်တာပေါ့နော်ဒီ resettlement ပြည်ဝင်ခွင့်ရတဲ့လူတွေကလည်းဒီအပီပီဆိုင်ကဒီကြောင်းလိုင်းတွေပိတ်ထားတော့အခုဒီဝင်လာတဲ့လူတွေမရှိသလောက်ပဲ
မြန်မာတိုင်းရင်းသားတွေအမေရိကန်ပြည်ထောင်စုမှာဒုက္ခသည်အဖြစ်အခြေချခွင့်ရလာတဲ့အတွက်ပညာရေးကျန်းမာရေးလူနေမှုဘဝအပိုင်းမှာပါတိုးတက်မှုရှိလာကြတယ်လို့မင်းဒီဆိုတာပြည်နယ်မှာဒုက္ခသည်အရေးတောက်လျှောက်ကူညီဆောင်ရွက်ခဲ့တဲ့ကရင်နီတိုင်းသားကိုဝေလင်းကပြောပါတယ
်ကျွန်တော်တို့ဒုက္ခတဲ့ဘဝကနေပြီးတော့ဒီအမေရိကန်နိုင်ငံကိုရောက်လာတယ်ဆိုတော့ကွာခြားမှုတော့အပြတ်တော့ကွာတာပေါ့ဒုက္ခတဲ့မှာနေတော့လုံငန်းကိုင်ကအခွင့်အရေးတွေဘာမှမရှိဘူးဝင်ငွေတွေလည်းဘာမှမရှိဘူးအမေရိကန်နိုင်ငံမှာရောက်လာရင်အသက်အရွယ်တွေငယ်ပြီးတော့စာပြီးမတက်တိတိုင်တော့အဲသူတို့မှဟောပါအလုံးလုံနိုင်တဲ့အခွင့်အရေးလေးတွေရှိတော့ဝင်ငွေလေးတွေရှိလာတယ်ဒီတက်ကြီးရွယ်အိုတွေရဲ့အခြေအနေကြတော့ဈေးဝါကုသမှုနဲ့ပတ်သက်လို့အရန်ကိုအဆင်ပြေတဲ့အနေအထားမျိုးမှာရောက်လာမယ်နောက်တစ်ပိုင်းကျတော့ဒီရောက်လာတဲ့ဒီကလေးတွေကများတော့ဖြစ်လဲ high school တွေအထက်တန်းကျောင်းတွေပေါ့နော်အောင်ကြတယ်ပြီးတော့အတိတ်မွေးပန်းကျောင်းပညာတွေပေါ့ပွဲတွေဒီဘက်တွေလည်းရလာတယ်တိုးတဲ့ကွာချမ်းမှုတော့အများကြီးရှိလာတော့
အခုလိုဒုက္ခသည်ဘဝကနေအမေရိကန်လူအဖွဲ့အစည်းကိုပြန်အကျိုးပြုတဲ့သူတွေအဖြစ်အခုချိန်မှာမြင်တွေ့လာရကြောင်းဒေါက်တာရိုဒင်းငါကသုံးသပ်ပါတယ
်ကျွန်တော်တို့အများကြီးအကျိုးပြုပါတယ် အခုကျွန်တော်နေတဲ့ Indianapolis ပတ်ဝန်းကျင်မှာရှိတဲ့စစ်ရုံးအလုပ်ရုံးတွေမှာပမာပြည်သားတွေကဒီနာမည်ကောင်းတော်ရတယ်ကျူးကျူးဆဆအလုပ်လုပ်ကြတယ်ဒီဟာကြောင့်ဒီ Indianapolis ကလည်းတိုးတက်မှုရှိလာတယ်သူတို့ရဲ့သားသမီးတွေအခုတော့တက္ကသိုလ် college ကျောင်းပြီးတဲ့လူတွေတချို့ဆိုဆရာဝန်တွေလည်းရှိလာတယ်သူနာပြုဆရာမတွေအဲ့လာတွေကအခုစေယုံစေခန်းတွေမှာအလုပ်လုပ်နေကြတယ်နောက်ရဲဝင်ထမ်းလုပ်တဲ့လူတွေလည်းရှိလာပြီနောက်အမေရိကန်ရဲ့ဒီလေတက်ကြီးတက်ရေတက်မရိန်တွေမှာတာဝန်ထမ်းဆောင်တဲ့လူတွေလည်းအများကြီးရှိလာပြီဆိုတော့ဒီအမေရိကန်ပြည်ထောင်စုရဲ့လူနေမှုပတ်ဝန်းကျင်တို့အထောက်အကူပြုတဲ့လူတွေအများကြီးထွက်လာကြပါပြီ
မြန်မာနိုင်ငံမှာပြည်သူတွေရွေးချယ်တင်မြှောက်တဲ့အရသာအစိုးရတရရှိလာပေမဲ့နေဆက်တိုင်းသားဒေသတွေမှာစစ်ပွဲတွေအချိန်မြွေပြန်ဖြစ်လာနိုင်တဲ့အခြေအနေတွေကြောင့်ဒုက္ခတွေတွေအိမ်မပြန်ရဲပဲဖြစ်နေရတယ်လို့ကိုဝင်းလင်းကမြင်ပါတယ
်ကျွန်တော်သိရတဲ့လောက်တော့ဒုက္ခတွေစခန်းတွေကဒီထိုင်းနေပမာဏနဲ့စမ်းမချင်ရှားသွားဟောပေါ့ရှိနေတော့ပဲလို့ကျွန်တော်ပြောချင်တယ်တို့ပါတော့လဲဒီနှစ်ပေါင်းများစွာဒီဒုက္ခတွေစခန်းပန်နေတဲ့ဒီဒုက္ခတွေတွေကတချို့ဟောရခိုင်တော့အနေငယ်တော့ပြန်သွားတဲ့လူရှိတယ်လို့အာကြံရှိနေတဲ့ဒီလူတွေလည်းအများကြီးရှိပြီတယ်ဘာကြောင့်မပြန်နိုင်ပြီလဲဆိုတော့ဒါကတော့ဒီနိုင်ငံရေးပြဿနာနဲ့ပတ်သက်နေလို့ပဲတဲ့ငံပြည်ပခါကဟောပေါ့အချိန်မီပြန်ပြီးဖြစ်နိုင်တယ်ဆိုတော့အနေထားမျိုးကိုဒီဒုက္ခတွေကမြင်နေတဲ့အတွက်ကြောင့်မလို့မပြန်ကြွားရတဲ့အနေထားမျိုးမှရှိတယ်လို့ကျွန်တော်ဒီလိုပဲဟောမြင်တယ
်မြန်မာညဉ့်ဉန်းကြီးပြဿနာမဖြေရှင်းနိုင်သေးဘူးမြန်မာနိုင်ငံကနေဒုက္ခတွေဆက်ထွက်နေအောင်မှာပဲလို့ဒေါက်တာရိုဒင်းဟာကထောက်ပြပါတယ်ကမ္ဘာပေါ်မှာအကြောင်းမျိုးမျိုးကြောင့်ဒုက္ခတွေဖြစ်လာရသူလူဦးရေ26သန်းနီးပါးရှိပြီးအမေရိကန်ပြည်ထောင်စုမှာလာရောက်ခိုလုံကြတဲ့မြန်မာဒုက္ခတွေပေါင်းတောင်းနဲ့ချီရှိပါတယ်အများစုဟာကရင်ချင်းကရင်ဒီမွန်ကချင်းရှမ်းနဲ့ရိုဟင်ဂျာတွေဖြစ်ကြပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးခင်ဗျာ
ကျမကစုမော်ပါရှင်အရသာအစိုးရလက်ထက်နိုင်ငံရေးအကျဉ်းသားဥယျာဉ်ရာနဲ့ချီပြီးဆက်ရှိနေသေးတဲ့အပေါ်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုသူတို့အရေးယူခံနေရတဲ့အပေါ်ဝေဖန်သုံးသပ်ချက်တွေကိုပြောပြပေးကြပါတယ်ဒီမိုကရေစီနဲ့လူ့အခွင့်အရေးဦးစားပေးပါတယ်ဆိုတဲ့ NLD အစိုးရလက်ထက်မှာအကျဉ်းချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအခြေခံခွင့်ရရဖို့တောင်းဆိုတဲ့အတွက်တရားစွဲဆိုခံနေရသူတွေစုစုပေါင်း600နီးပါးရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ကထုတ်ပြန်ထားပါတယ်နိုင်ငံသားတို့ရဲ့အခွင့်အရေးနဲ့အညီတောင်းဆိုဆန္ဒပြနေသူတွေကိုအခုအချိန်ထိဆက်လက်ဖမ်းဆီးထောင်ချတရားစွဲဆိုနေတဲ့အခြေအနေကိုတော့ AABBB ရဲ့တွဲဖက်အတွင်မှုကိုပိုကြီးကရှင်းပြပါတယ
်စည်ရင်းအရာပေါ့နော်အကျဉ်းထောင်တွေကနေပြီးတော့အမှုရင်ဆိုင်နေတဲ့နိုင်ငံရေးအကျဉ်းသားက142ယောက်ရှိတယ်ထောင်ချပြီးသားနိုင်ငံရေးအကျဉ်းသားက42ယောက်ရှိတယ်ထောင်အပြင်ဘက်ကနေပြီးတော့အမှုရင်ဆိုင်နေရတဲ့ဟိုနိုင်ငံရေးအကျဉ်းသားက409ယောက်ရှိပါတယ်အားလုံးပေါင်း592ယောက်ရှိပါတယ်ဒါကဘာကိုပြတယ်လဲဆိုတော့ကကြတော့မြန်မာနိုင်ငံရေးတိုးတက်မှုနှေးကွေးနေတာကိုပြတယ်နိုင်ငံရေးအကျဉ်းသားတွေကတိုင်းရင်းသားတွေလည်းပါတယ်တိုင်းရင်းသားနိုင်ငံရေးအကျဉ်းသားတွေကိုအဲ့လိုဖမ်းနေဆိုလို့ရှိရင်ကျွန်တော်တို့အလို့တော်တဲ့တင်ပြရတော့လည်းနောက်ရှိချင်းဖြစ်နိုင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ AAPB ရဲ့ဆောင်မုတ်ကနိုင်ငံရေးအကျဉ်းသားများရှိနေတယ်လို့ပြောတော့ပြန်လဲတဲ့ပဲမဖြစ်နိုင်ဘူး။ဆိုတော့ကကျွန်တော်တို့မဝေးသေးတဲ့အတိတ်ကသင်ကန်းစာတွေကိုလည်းကျွန်တော်တို့ယူခဲ့တယ်။အရင်တော့ကစစ်အစိုးရကဒေါက်တာဆက်စီကိုဖမ်းထားတယ်၊မြန်မာနိုင်ငံကိုဖမ်းထားတယ်၊တိုင်းစားကောင်းဆောင်ကိုဖမ်းထားတယ်။အဲ့လိုမျိုးဖမ်းထားတယ်ဆိုလို့ရှိရင်ပြောတော့ပြန်လဲတဲ့ပဲအနောက်ချက်ဖြစ်တယ်။အဲ့လိုပဲနိုင်ငံတကာရဲ့ဒီပိတ်ဆို့မှုတွေပုံပြီးမြင့်တက်လာတယ်။နောက်ဖမ်းနေရေးစီးနေရုံနဲ့ကျွန်တော်တို့ပြဿနာကိုမဖြေရှင်းနိုင်ဘူးဆိုတော့ကျွန်တော်တို့သေချာသင်ကန်းစာယူဖို့လိုအပ်ပါတယ်။
အခုဒီလောမှာကိုတောင်းတို့မျိုးဆက်တန်ကြဖွဲ့ကိုတက်မတော်ဘက်ကဆွဲချက်တွေနဲ့မြို့နယ်အသီးသီးမှာထောင်ဇက်တိုက်ချနေတဲ့အပေါ်မှာလဲလူလက်ခွင့်ကိုထုတ်ဖော်ပြောဆိုလှုပ်ရှားသူတွေစုဖွဲ့ထားတဲ့ပန်မြန်မာအဖွဲ့ကဂျွန်လ12ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတောင်းတို့မျိုးဆက်အဖွဲ့ပေါ်တရားစွဲဆိုထားတာကိုအမြန်ဆုံးရုပ်သိမ်းဖို့နဲ့အမြန်ဆုံးလွှတ်ပေးဖို့တောင်းဆိုပါတယ်နိုင်ငံသားတွေရဲ့အခြေခံခွေရေးဖြစ်တဲ့လူလက်စွာထုတ်ဖော်ပြောဆို권အရာမြန်မာရိုးရာအစင်လာတိုင်းတန်ကြပ်ထိုးပြီးအစိုးရအာဏာပိုင်ကိုထောက်ပြခဲ့ကြတဲ့အစင်လာကိုထိပါစေတဲ့လုပ်ရအဖြစ်လဲပန်မြန်မာကရှုမြင်ကြောင်းပန်မြန်မာရဲ့အတွေ့အမှုမြေမုံတွင်ကပြောပါတယ
်ဒီလူလက်စွာထောက်ဖို့ပြောဆိုပိုင်ခွင့်ပေါ့နော်အဲ့ဒီပေါ်မှာတန်ကြပ်ဆိုတာအင်မတန်အရေးကြီးတဲ့အရာတစ်ခုပေါ့နော်ကျွန်တော်မြန်မာရိုးရာယဉ်ကျေးမှုအစင်လာတစ်ခုလေဒီလိုဟာမျိုးကြီးကိုတရားစွဲတယ်ထောင်နေချတယ်နောက်ပြီးတရားစွဲနေရမှာလဲတစ်ချိန်တစ်ခါပဲမဟုတ်ပဲပေါ့နော်အတန်းစီပြီးရောပေါ့နော် အများကြီးဆွဲတဲ့သူအမျိုးကဒါကျွန်တော်မြန်မာပြည်ရဲ့တမိုင်းမှာဒါပထမဦးဆုံးနေပါလိမ့်မယ်နော်။ဒါမျိုးကြီးလောက်တာဟာဒီလွတ်လပ်စာထုတ်ဖို့ပြောဆိုပိုင်ခွင့်ကိုချင်းချောက်တယ်လို့ကျွန်တော်ပြန်မြန်မာနေပြီးတော့ယူဆတာပေါ့နော်။ယူဆရဲသုံးသက်တယ်ဒါကြောင့်ဒါမျိုးကြီးကမလုတ်တင်မလုတ်အပ်တဲ့အရာပဲနော်။အဓိကတရားဆွဲအောင်သတ်မှတ်တော်ဖြစ်နေရပါတော့။ဒါမျိုးလေးတွေကရုပ်သိမ်းပေးလိုက်မယ်ဆိုရင်ကျွန်တော်နိုင်ငံရဲ့ပေါ့နော်လွတ်လပ်စာထုတ်ဖို့ပြောဆိုပိုင်ခွင့်ကိုလည်းတမ်းတော်အနေနဲ့လေးစားရဲဆိုတာကြာတာရောက်ပါတယ်ပေါ့နော်။လက်ရှိအစိုးရသွားနေတဲ့အမျိုးသားပြင်ကြားစစ်ရေးမှလည်းအများကြီးအထောက်အကူပြုနိုင်တဲ့အနေအထားရတွေ့ရတယ်။ဒါကြောင့်ကျွန်တော်ကလည်းဒီသတ်မှတ်တော်အနေနဲ့ပေါ့နော်ဒီလိုတရားစွဲဆိုမှုကိုရုပ်သိမ်းပေးဖို့ပဲကျွန်တော်ကမြစ်တာရက်ခံတောင်းဆိုတာဖြစ်ပါရဲ့ဗျာ
။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုရာဇဝတ်မှုတစ်ခုလို့သဘောထားနေတာဟာဒီမိုကရေစီစနစ်ဖော်ဆောင်နေတဲ့အရသာအစိုးရလက်ထက်ဒီမိုကရေစီစံနှုန်းတွေပေါ်မေးခွန်းထုတ်စရာဖြစ်လာတယ်လို့လည်းနိုင်ငံရေးကျင်းသားလွတ်မြောက်ရေးဦးဆောင်လှုပ်ရှားသူကိုပိုကြီးကထောက်ပြပါတယ်
။မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုမှုဆိုလို့ရှိရင်ရာဇဝတ်မှုဖြစ်နေတဲ့အစင်မှာပဲရှိနေတယ်။ဒေါင်းလူမျိုးဆက်ကိုကငကိုရဲရကိုကမဖမ်းတင်ဘူး။ဆိုတော့စပန်နဲ့ဟိုနိုင်ငံရေးကုန်စည်စာတိုင်းပြည်တို့အရန်ကြဆင်းနေတာဖြစ်တယ်လို့အခုလိုမျိုးအမှုကတူနေတဲ့အမှုတွေကိုဟိုဘက်ဟိုတရားရုံးကချတယ်ဒီတရားရုံးကချတယ်ဆိုတဲ့ခါကျတော့ကျွန်တော်နိုင်ငံရဲ့ကုန်လိတ်ကောင်ကိုပို့ပြီးတော့ရုပ်ဆိုးနေတာလို့အဖတ်တင်ပါပါဖန်လိုက်စည်းတဲ့ရုံနဲ့ပြဿနာကြီးကပြေလည်တော့တော့မဟုတ်ဘဲနဲ့ပြဿနာတွေပုံမှုဆိုးသွားသွားစေရပဲရှိတယ်ဆိုတော့ခါကျတော့ကျွန်တော်တို့ဒီအစိုးရကောဒီတက်မတော်ကောတာဝန်ရှိတဲ့သူတွေကသိကြကြကြွချေရှင်းမှုတို့တို့ပြတဲ့အခါကျတော့ဒီလူငယ်တွေရဲ့လုံအားတွေကျွန်တော်တို့တိုင်းပြည်အတွက်အကြံကိုဆုံးရှုံးတော့လည်းမရှိတယ်သူတို့ကိုထောင်ပေါင်းနဲ့လှုပ်ပေးပြီးတဲ့အခါကျတော့သူတို့ရဲ့လုံအားတွေကိုတိုင်းပြည်တို့အသုံးချဖို့ပြုတယ်
လက်ရှိ COVID-19 ကမ္ဘာကံရောဂါဖြစ်နေတဲ့အချိန်မြန်မာနိုင်ငံတွင်းအကျဉ်းအောင်ကျဉ်စခန်းတွေမှာအကျဉ်းသားဥယျာဉ်ထူထပ်များပြားလွန်းနေတာကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရတာအဟာရမပြည့်ဝတာတကူရေးတန့်ရှင်းမှုအတွက်လုံလောက်တဲ့ပတ်ဝန်းကျင်မရှိတာတွေကြောင့်အကျဉ်းအောင်တွေမှာ COVID-19 ကူးစက်ဖို့လွယ်ကူနေပြီးအထူးစိုးရိမ်ရတဲ့အခြေအနေရောက်နေတာကြောင့်အကြံဝင်ရှိသူတွေအလေးထားလှုပ်ဆောင်ပေးဖို့ကိုလည်း AAPP အပါအဝင်အကျဉ်းသားရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်ရှင်ကျွန်မဆုမွန်ပါ
VOA American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်ပြထွေးကတင်ဆက်ပေးပါမယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့်ပြည်ပနိုင်ငံတွေမှာထွက်ပြေးအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတွေနေရပြန်လာနိုင်ကြဖို့အတွက်အစိုးရကအထူးလေယာဉ်တွေစီစဉ်ပြီးပြန်ခေါ်ပေးခဲ့တာမှာဒီလိုခီးစင်တွေကိုမောင်းနေရတဲ့လေယာဉ်မှုတွေအထက်လဲရောဂါကူးစက်မှုတွေမဖြစ်ရအောင်အထူးသတိထားကြရတယ်လို့ခီးစင်ကပြန်လာတဲ့အခါမှာလဲရောဂါစောင့်ကြည့်ထိန်းချုပ်တဲ့အနေနဲ့အနည်းဆုံး21ရက်တိကျခွဲနေကြရပါတယ်ဒီလို COVID-19 ကာလလေယာဉ်မောင်းခဲ့ကြသူတွေထဲမှာမြမမျိုးသားလေကြောင်းလိုင်းကဒုလေယာဉ်မှုကြီးမတ်ဤချောဖြူလဲပါပါတယ်COVID-19 ကာလအထွေအကြုံတွေနဲ့အတူအမျိုးသမီးလေယာဉ်မှုတစ်ယောက်ရဲ့ဖြတ်တန်းမှုတချို့ကိုတော့ဒုလေယာဉ်မှုကြီးမတ်ဤချောဖြူကိုမေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင
်မကအခုသိထားတာကတော့မအီချောဖြူကဒီအခုကိုဗစ်ဖြစ်နေတဲ့ကာလမှာနိုင်ငံရဲ့ချမ်းမာလဲမြန်မာလူမျိုးတွေကအများကြီးအလုပ်လုပ်နေကြတဲ့ပြန်လာမဲ့သူတွေအတွက်ပေါ့နော်ဒီအထူးလေယာဉ်တွေစီစဉ်ပြီးတော့သွားတဲ့အခါမှာလေယာဉ်မောင်းခဲ့ရတယ်လို့သိရပါတယ်အဲ့ဒါကကိုကတာဝန်ရမောင်းခဲ့ရတာလားဒါမှမဟုတ်ကိုရွေးချယ်မှုနဲ့ကိုမောင်းတာလားဒီသွားတဲ့အကြောင်းလေးကိုနည်းနည်းပြောပြပါလားရှင
်ဟုတ်တော်ဝင်ရလာရွေးချယ်ရမောင်းရလာဆိုတော့ဒါနှစ်မျိုးလုံးပေါ့နော်ဟိုညီမတို့အခုဒီနောက်ဆုံးပိတ်သွားခဲ့တဲ့ relief flight ပေါ့နော်စင်ကာပူမှာသွားခေါ်ခဲ့တဲ့ flight ဆိုလို့ရှိရင်တော့ဒါဟိုသူ့ရဲ့ rostering pattern နဲ့ညီမတို့ schedule အရသွားခေါ်ပြရပေါ့ဒါပေမဲ့ volunteer လုပ်ပြီးတော့သွားခဲ့တဲ့ flight တွေလည်းရှိပါတယ်ဟုတ်ဥမာ Bangkok ကိုဒီ covid မှာကွန်ပစ္စည်းတွေ cargo only flight တွေပါတယ်ဆိုလို့ရှိရင်တော့ညီမတက်ကို request လုပ်ပြီးတော့ light ချင်တယ်ဆိုပြီးတော့ volunteer လုပ်ပြီးတော့သွားခဲ့တဲ့ flight တွေလည်းရှိပါတယ်ဟုတ်
အဲ့တော့ကိုက volunteer လုပ်ပြီးသွားတဲ့အချိန်ပဲဖြစ်ဖြစ်ပေါ့နော်။နောက်လူဒီတာဝန်ရသွားတဲ့အခါမှာပဲဖြစ်ဖြစ်အခုလိုမျိုး covid ကာလဖြစ်နေတဲ့အချိန်မှာဒါကဒီယောဂနဲ့ပတ်သက်ပြီးတော့ကလည်းဒါအရန်သတိထားနေရတဲ့အချိန်ဆိုတော့လေအခုဆိုရင်ဒီအထူးလေယာဉ်တွေ shelter flights တွေပေါ့နော်ဆိုလို့ရှိရင်ဒါကဒီထဲမှာဆိုရင်ယောဂရှိတဲ့သူတွေလည်းပါခြင်းပါနိုင်တယ်ပါခြင်းမှလည်းပါနိုင်မယ
်
ဆိုတော့အဲ့ဒီလိုအနေအထားမျိုးမှာဒါကပြောရရင်တော့တာမန်ပုံမှန်အလုပ်ချိန်တော့မတူဘူးပေါ့လေအဲ့ဒီအချိန်မှာပို့ပြီးတော့ဘာတွေပို့ပြီးတော့တတိထားရတယ်လဲအခက်ခဲတွေရောကြုံခဲ့ရတာရှိပါသလား
ဘာတွေပို့ပြီးတတိထားရလဲဆိုတော့ပုံမှန်အချိန်နဲ့တော့မတူဘူးပေါ့နော်မပြောသလိုမျိုးခဏအဓိကတော့ကိုကဒါလိုက်ချင်တာအဓိကကိုရဲ့ဒါ professional အလုပ်လည်းဖြစ်တယ်ပြီးတော့ကိုကိုယ်တိုင်းဝါသနာပါပြီးတော့အရင်ယူသွတ်တဲ့အလုပ်လည်းဖြစ်တယ်ပေါ့နော်အဲ့တော့ဟိုမမောင်းတာကြာရင်မောင်းကျင်နေရပေါ့နော်အမြဲလေးဆိုတာပြီးတော့ဒီ relief flight ဆိုလို့ရှိရင်လည်းဘာပဲပြောအဓိကလိုမျိုးအခက်ခဲတွေဖြစ်နေတဲ့အချိန်နည်းနည်းအဆင်မပြေဖြစ်နေတဲ့လူတိုင်းအိမ်ပြန်ကျင်ကြရပါပဲလीဆိုတော့ဒီလိုမျိုးအလိုကိုချင်းစာရေပေါ့နော်အနည်းဆုံးကိုတက်နိုင်တဲ့ဘက်ကတထောင်တနည်းအကူကြီးရတယ်မနေဘူးဆိုတဲ့စိတ်နဲ့အလိုမျိုးလိုက်ဖြစ်တာပေါ့နော်အခက်ခဲကတော့ဘာတွေပုံမှန်ချိန်နဲ့မတူတာကတော့ဘာတွေရှိလဲဆိုတော့ပုံမှန်လိုမျိုးအရင်လိုပေါ်ပေါ်ဆဆတော့ဒီလိုမျိုးနေထိုင်လို့တော့မရဘူးပေါ့ကိုအလိုဆုံးဟိုကိုထိတွေ့ရမဲ့ပစ္စည်းတွေကအစားပေါ့နော်အလိုမျိုးအရန်ကယူဆိုင်ရတယ်ပေါ့ညီမတို့ဆိုဒီ operation ကနေသူတို့မဖြစ်မနေထုတ်ရမယ်ဒီ flight သွားကနေ items တွေသူတို့ list တွေနဲ့ပေးထားတယ်ဒီ mask တွေ face shield တွေ glass တွေနော်အဲ့လို sanitizer အစုံပဲပေါ့နော် crew တွေ cabin crew တွေဆိုလို့ရှင် PPE တွေပါဝတ်ပြီးတော့သူတို့ flight ကိုလိုက်ရတယ်ပေါ့ operation စပြီးတော့သွားပြီဆိုတာနဲ့အကုန်လုံးခုနကပြောထားတဲ့ဥစားတွေအကုန်တတ်ထားရတယ်ပြီးတော့ညီမတို့အဲ cockpit ထဲမှာအဲ့လိုမျိုး disinfection လေးအရင်လုပ်တယ်လုပ်ပြီးတော့မှဝင်တယ်ပြီးတော့အခန်းကိုဝင်လိုက်ပြီဆိုတာနဲ့ညီမတို့အနောက်ကိုမထွက်တော့ဘူးပေါ့နော်တက်နိုင်သလား passenger boarding စပြီဆိုတာနဲ့ညီမတို့နောက်ကိုလုံးဝမထွက်တော့ဘူးပေါ့ဟုတ်ရှေ့ကိုလည်း cabin crew ကိုမလာခိုင်းတော့ညီမတို့လည်းနောက်ကိုမထွက်တော့ဘူးပေါ့အဲ့လိုမျိုးလည်းပဲပြန်လာတာပေါ့ဟုတ
်ဆိုတော့ကို့ကိုရောကူးဆက်ခဲ့ရင်ဆိုတာမျိုးပေါ့နော်တွေးမိပြီးတော့အဲ့ဒီအတွက်ကြိုတင်ပြီးတော့ကောင်းနေမှာစိုးရိမ်တာပဲဖြစ်ဖြစ်ကူးလာရင်တော့ဘယ်လိုလုပ်မယ်ဘယ်လိုဖြတ်တမ်းမယ်ဆိုတာမျိုးရောတွေးမိလား
အဲလူပဲနော်အဲ့လိုမျိုးကူးမှာတော့ဟွာဖြစ်တာပေါ့စိုးရိမ်တာပေါ့နော်ဒါပေမဲ့လည်းခုနကလိုမျိုးပြန်တွေးကြည့်လိုက်တော့ခါကျတော့နည်းနည်းကိုကိုဖြစ်လာခဲ့ရင်တော့မှကိုကကိုရှောက်သွားပြီးတော့ဖြစ်တာမျိုးမှာဒါကိုရဲ့တာဝန်ကိုကကိုထမ်းဆောင်ပြီးတော့တကယ်ဟိုကိုတာဝန်ကြီးကိုတကန်းတနေရနေပြီးတော့ကိုလှုပ်ပေးနိုင်ခဲ့တဲ့နေထားမျိုးမှာတော့ဘာလို့ပြောဟိုကျေနပ်ပါရဲ့ပေါ့နော်တကယ်လို့ဖြစ်လာခဲ့မယ်ဆိုတော့ဒါတော့ညီမတို့အခုလိုမျိုးပြန်လာပြီဆိုလို့ရှိရင် home quarantine 21ရက်ဝင်ရတယ်ပေါ့နော်တကယ်လို့ in case ဒီညီမတို့ခေါ်လာပြီးခဲ့တဲ့ flight ကပက်ဆင်ဂျာတွေဒီသူတို့ဟိုမှာ result တွေဆက်လိုက်လို့ positive passenger ပါလာဆိုလို့ရှိရင်ညီမတို့က home quarantine ကနေအဲ့လိုမျိုး hotel quarantine လို့မျိုးတစ်ဆင့်ထပ်တက်ပြီးတော့သွားနေပြရမှာပေါ့နော်အဲ့လို information လေးတော့ကြိုသိထားပါတယ်ဟုတ
်အခုအဲ့တော့ shelter flights တွေရောဘယ်နဲ့ခေါက်လောက် speed ဆွဲပြီးသွားပြီလဲခု
သူတို့ဘယ်နှခေါက်လောက်ဆိုဝါလောက်တော့ရှိပြီညီမတို့အခုတစ်ခေါက်ပဲလိုက်ရသေးရေပေါ့နော်သူတို့အနည်းဆုံးစင်ကာပူဆိုလို့ရှိရင်3ခေါက်လောက်ရှိတော့ပါပြီဘန်ကောက်တို့အဲ့လိုမျိုးသွားပြီးပါတယ်ဟုတ်နောက်အိန္ဒိယဂါယာတို့ကောက်ကတာတို့အဲ့လိုမျိုးပေါ့ဟုတ်
ဟုတ်ကဲ့ဒါကတော့အခုလက်ရှိကိုဗစ်ကာလမှာကိုထမ်းဆောင်နေတဲ့ဌာဝန်နေပေါ့နော်ဆိုတော့တစ်ဆက်သေးပဲမေးချင်တာတစ်ခုကလေးရင်မောင်းအမျိုးသမီးတယောက်အနေနဲ့ပေါ့နော်ဒီအလုတ်ကတကယ်တော့မြန်မာနိုင်ငံမှာလည်းမဟုတ်ပါဘူးနိုင်ငံတကာမှာလည်းလေးရင်မောင်းတဲ့အမျိုးသမီးဆိုတာအင်မတန်ကိုနဲပါတယ်ဆိုတော့ဒီလိုအလုတ်မျိုးလုတ်ဖို့အတွက်ဘာကြောင့်ရွေးချယ်ဖြစ်ခဲ့တာပါလဲ
မြန်မာအရင်တော့ကဒီ pilot တယောက်မဖြစ်လာခင်ညွှန် flight attendant လုတ်ခဲ့ဘူးတည်းသုံးနှစ်လောက်ပေါ့အစားတော့ကိုကကိုဒီလိုပဲ cockpit ကို service ဝင်နေဒီ pilot တွေတနေ့တနေ့အဲ့လိုမျိုးဘာမှမတော့မသိဘူးပေါ့နော်သူတို့ခလုတ်တွေနှိပ်တယ်ပါအောက်တွေနဲ့ပြောတယ်ပေါ့လေရင်မောင်းနဲ့ဆင်းနေပေါ့အဲ့လောက်ပဲကိုကသိရဘာမှနားမလဲပေါ့အဲသူတို့ဟိုနေတိုင်းဒီအလုပ်ပေါ်မှာလေရင်ပေါ်မှာမြင်တွေ့ပါများလာတော့ခါကြတယ်နည်းနည်းအဲ့လိုစိတ်ဝင်စားမှုလေးဖြစ်လာတယ်ပေါ့နော်သူတို့ဘာတွေလုပ်နေရလဲသိကျင်လာတယ်အဲ့လိုမျိုးတပြေးကောက်စူးစမ်းစွမ်းလေးလာရင်လေးလာရင်အဲ့လိုဝါသနာပါမှမသိပါလာရင်ကနေဒါဆိုလို့ရှိရင်ငါရောမလုပ်နိုင်ဘူးလားဆိုရဲစိတ်နဲ့ပေါ့နော်အဲ့လိုမျိုးဟွာဖြစ်ရနေဆုံးဖြတ်ချက်ချပြီးတော့ဒါ pilot school ကိုတော့တက်ခဲ့ရပေါ့ဟုတ်အဲ့လိုမျိုးဟိုအဲ့တော့တိတ်ပြီးတော့မှဒီဗမာနိုင်ငံမှာအများကြီးတိတ်မရှိသေးဘူးပေါ့နော
်အာတင်တန်းချောင်းတက်တော့အချိန်ဘယ်လောက်ပေးရလဲလေမောင်းနေလူတယောက်ဖြစ်လာဖို
့ဟိုသူတို့တင်တန်းတက်မှတ်ထားခြင်းကတော့နှစ်နှစ်ပေါ့နော်နှစ်နှစ်အတွင်းမှာဒီ subject တွေအကုန်လုံးဒီ flying နဲ့ပတ်သက်တဲ့ skill test တွေအကုန်လုံးသူရဲ့ပတ်သက်တဲ့အဲ့လို exam တွေပေါ့အဲ့ဒါတွေအကုန်လုံးပုံမှန်ဖြတ်နိုင်နေဆိုလို့ရှိရင်တော့အဲ့နှစ်နှစ်အတွင်းမှာပြီးရပေါ့နော်တချို့ကျတော့လည်းနည်းနည်းကြာနေတဲ့ဟာလေးရှိရပေါ့အခက်ခဲလေးနဲ့ဟုတ်
နော်ကိုကတော့အအောင်မြင်မြင်ပြီးသွားပြီးတော့မှလေရင်မောင်းတယောက်ဖြစ်လာရဲဆိုတော့အမျိုးသမီးတယောက်အနေနဲ့ဒီအလုပ်မှာဆော့ဆော့ပြောသလိုအမျိုးသားအများစုရှိနေတဲ့အလုပ်ခွင်မှာလုပ်ရတာဖြစ်တယ်အမျိုးသမီးတယောက်အနေနဲ့အဓိကအခက်ခဲပါရှိမလဲဘာခက်ခဲကြုံရလဲဆိုတာလည်းပြောပြပါအောင
်အဓိကအခက်ခဲကဒီလေရင်မောင်းခြင်းနဲ့ပတ်သက်လို့တော့အခက်ခဲရလို့မကြုံခဲ့ရဘူးပေါ့နော်ဘာလို့ဆိုယောက်ျားလေးလည်း ဒီ copy ထဲရောက်ပြီးဒီထိုင်ကုန်မှာထိုင်ရင်ဒီအလုပ်ကိုပဲလုပ်ရတယ်။ main ကလေးလည်းဒီ copy ထဲရောက်ပြီးတော့ကိုယ့်ရဲ့ထိုင်ကုန်မှာထိုင်တိုင်းဒီအလုပ်ပဲလုပ်ရတယ်ဆိုတော့သူလုပ်ရတဲ့အလုပ်ကဟိုလိုယောက်ျားမိန်းမခွဲခြားထားမှာမဟုတ်ပဲနဲ့အဲ့လိုတော့မရှိဘူးပေါ့နော်။ဒါပေမဲ့ညီမတို့ဆိုလို့ရှိရင်ဆက်စားခြင်းအလုပ်ဝင်ငါးစားဆိုလို့ရှိရင်တချို့ပါပေါ့နော်။ဟာဒီကောင်မလေးလုပ်ကောလုပ်နိုင်မှာမလားဆိုတဲ့ပုံစံမျိုးတွေနဲ့အဲ့လိုမြင်ခံရတာလည်းရှိတယ်ပေါ့။ဟိုအထင်သေးရ main ကလေးဆိုတော့လုံနိုင်မှမလားဆိုရင်အဲ့လိုစကားလေးနဲ့ပြောခံရတာအကြည့်တွေနဲ့ကြီးခံရအဲ့လို situation လေးကြီးတော့ကြုံခဲ့တာပေါ့နော်ဒီဥစ္စာတွေအကုန်လုံးအောင်မြင်မြင်နဲ့ကြော်ဖြတ်လာတဲ့အနေအထားမျိုးမှာတော့ဟိုသူလည်းတဖြည်းဖြည်းနဲ့အချိန်ပေါ့နော်အချိန်အနေအထားမှာကိုအခုတဖြည်းဖြည်းနဲ့အတွေ့အကြုံလည်းရလာတယ်လုံလာတဲ့အနေအထားမျိုးမှာတော့အဲ့ဒါမျိုးမရှိတော့ဘူးပေါ့အစားတုန်းကအရင်တုန်းကတော့အဲ့လိုမျိုးလေးကြုံတွေ့ခဲ့ရမျိုးရှိရပေါ့အဲ့
တော့အခုလင်းရင်ပေါင်းလောက်တာသက်တမ်းဘယ်လောက်ရှိသွားပြီလဲအ
ဲ2015ကနေစလောက်တာပါဟုတ်ဆိုတော့9နှစ်ပေါ့
9နှစ်ရှိပြီပေါ့เนาะဆိုတော့9နှစ်ဆိုတဲ့အတွေ့အကြုံကလည်းနည်းတော့မနည်းတော့ပါဘူ
းဟုတ်
ဆိုတော့တခြားဒီအမျိုးသမီးတွေလူငယ်တွေနောက်ပိုင်းဒီအလုပ်ကိုစိတ်ဝင်စားတဲ့အမျိုးသမီးတွေအတွက်ရောကိုကရှိကနေပြီးတော့ဘယ်လိုအကြံဉာဏ်တွေပေးနိုင်မလဲသူတို့အတွက်ဘာတွေများပြောပြပေးနိုင်မလဲ
ပြောကြင်တာကတော့ဒီအလုပ်ကဟိုဝါသနာနဲ့အရင်ခံရတဲ့အလုပ်ပေါ့နော်ဒီအလုပ်မှမဟုတ်ပါဘဲအလုပ်မဆိုဝါသနာပါပြီးတော့လုပ်လို့ရှိရင်တော့ပို့ပြီးတော့အောင်မြင်တာပေါ့နော်ဘာလို့ဒီ passion နဲ့ profession နဲ့ကဒီလိုမျိုးတစ်ထပ်တည်းကြာလို့မှအဆင်ပြေမဲ့အလုပ်မျိုးလည်းဖြစ်တယ်ပေါ့နော်ပြီးတော့အလုပ်လုပ်ရတဲ့အချိန်မှာလည်းပို့ပြီးတော့တခြားလုပ်တွေတ stress တွေပိုများတယ် responsibility ယူထားတဲ့ဥစ္စာတွေလည်းများတယ်ဆိုတော့ဟိုအမှားလည်းမခံဘူးဒီ minute ဘိုင်း second ဘိုင်းတွင်းလေးမှာချရတဲ့ decision ချပြီးတော့လုပ်ရတဲ့ဟာမျိုးရှိရဲ့အရေးပေါ်အခြေအနေပါမျိုးဆိုတော့အဲ့လိုဟာမျိုးတွေအတွက်ဟိုကိုကိုယ်တိုင်ကပေါ့နော်တေချာလေးကိုဝါသနာပါတေချာလေးကိုကျွမ်းကျွမ်းကျင်ကျင်နဲ့ဟိုကျွမ်းကျင်နေဆိုတော့လေကိုဝါသနာပါလေးကျင်ပြီးတော့ဘာဖြစ်မှကျွမ်းကျင်တာဆိုတော့တကယ်ကိုစိတ်ပါဝင်စားစွာနဲ့ဒီအသက်မွေးဝမ်းကြောင်းတစ်ခုရဲ့လို့ထင်မဟုတ်ပဲနဲ့တကယ်ကို flying ကိုယူသွပြီးတော့အဲ့လိုမျိုးပြန်ပြီးတော့လင်းရင်မောင်းရတာကိုကျင်နေပြီးပျော်နေတဲ့လူမျိုးတစ်ယောက်ဖြစ်မှဒီ pilot ကောင်းတစ်ယောက်ဖြစ်မယ်လို့တော့ယုံကြည်ရပေါ့နော်ကိုကိုယ်တိုင်လည်းအခုထက်ဒီစူးစမ်းနေတော့မှာပဲပေါ့နော်ဒါကိုယ့်ရဲ့ဆရာကြီးတွေပါကြီးအခု retire ဝင်သွားတဲ့ဆရာကြီးတွေပါကြီးသူတို့ဆုံးမခဲ့တဲ့စကားတွေအရာဒါဟိုပြောပြတာပေါ့နော်ပြီးတော့ဟိုအင်္ဂလိပ်စာလည်းလေလာပေါ့နော်အင်္ဂလိပ်စာလည်းနည်းနည်းဟိုကောင်းတော့အဆင်ပြေတာပေါ့ဆိုတော့ဒီအင်္ဂလိပ်စာလေးလည်းလေလာပြီးတော့ကိုကိုတိုင်းတကယ်ဝါသနာပါရင်မပါဘူးဆိုတော့ကိုကကိုစဉ်းစားဆုံးဖြတ်ပြီးတော့မှဝါသနာပါရဲဆိုပြီးတော့တေးကြရလှုပ်လို့ရှိလို့ရှင်တော့မဖြစ်နိုင်ဘူးဆိုတာမရှိပါဘူးလို့ပဲပြောချင်ပါတယ်ဟုတ်အခက်ခဲလေးကတော့အဓိကတော့အဲ့စိတ်နဲ့ပဲကြော်ဖြတ်ရင်တော့ဘာမှမကြော်လွားနိုင်ဘူးဆိုတာမရှိဘူးပေါ့နော်
အတေးကတော့ဟိုယုံကြည်မှုကတော့အများကြီးလိုအပ်မယ်ထင်ပါတယ်အမျိုးသမီးတွေကိုကိုကိုဒါကိုလုံနိုင်ပါမလားဆိုရဲယုံကြည်မှုပေါ့နော
်ဟုတ်နော်အဓိကကတော့ကိုကိုကိုယုံမှာကိုလုံနိုင်နေဆိုတာကိုကိုကိုယုံမှာပေါ့နော်ပြီးတော့အဲ့ကိုယုံထားတဲ့အတိုင်းဟိုအပတ်တကုတ်စူးစမ်းပါပေါ့အဲ့ဒါဆိုလို့ရှိရင်တော့မဖြစ်နိုင်ဘူးဆိုတော့မရှိပါဘူးလို့ဟုတ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
အမေရိကန်ပြည်ထောင်စုမှာ COVID-19 ကူးစက်ခံရသူ2000ကျော်သွားပါပြီ။အခုခါမှာအမေရိကန်ပြည်နယ်တဝက်နီးပါးလောက်မှာရောဂါကူးစက်မှုအမြင့်ဆုံးအနေအထားကိုရောက်လာသလိုမကြာခင်လပိုင်းလောက်မှာလည်းကူးစက်မှုတွေ20လောက်တိုးလာမယ်ဆိုပြီးပညာရှင်တွေကခန့်မှန်းထားပါတယ်။ကူးစက်မှုအချက်အချနေရဖြစ်တဲ့နယူးယောက်မှာတော့တရားဝင်နေထိုင်သူပဲဖြစ်ဖြစ်တရားမဝင်နေထိုင်သူပဲဖြစ်ဖြစ် COVID ကူးစက်သူအားလုံးကိုကူးသမှုပေးနေပြီးနေစရာစားသောက်စရာတွေကအဆအဆီစဉ်ပေးနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့နယူးယောက်မြို့ကကုမှုချန်ကိုသုတဆုံလင်အမေရိကန်တခွင်အစီအစဉ်ကနေဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ။ကုမှုချန်ရေအခုနောက်ဆုံးပေါ့လေနယူးယောက်ကကိုဗစ်ကူးစက်မှုအခြေအနေကိုအရင်ဆုံးပြပြပေးရလား
။တိတ်နယူးယောက်ကတော့အားလုံးသိကြတဲ့အတိုင်းပဲကမ္ဘာနံပါတ်1လို့ပြောရမှာမဟုတ်ဘူးနော်ကိုဗစ်စကူနဲ့ပတ်သက်လို့အခုလောလောဆယ်ဒီနေ့မနေ့အထိပေါ့နော်မနေ့အထိကတော့ကင်းကနန်းတွေကတော်တော်လေးတိတိတသာတော့ကျလာတယ်အာကျလာတယ်ဆိုပေမဲ့လို့လေအဲကျွန်တော်တို့ဒီကျွန်တော်တို့ဒီကိုဗစ်19ဆိုင်ရာစောင့်ကြည့်တဲ့အမေရိကန်အစိုးရအောက်ကပေါ့နော်စောင့်ကြည့်တဲ့ဆရာဝန်ရဲ့အာဦးဆောင်တဲ့ဆရာဝန်ရဲ့ပြောပြချက်အရာဒေါက်တာဖောက်ချီပေါ့နော်ပြောပြချက်အရာကတော့ဒါကပြီးသွားသေးတာတော့မဟုတ်ဘူးအဲပြန်တက်လာမယ်ကိန်းကနန်းတွေကတော့ရှိလာနိုင်တယ်ဆိုတော့အနီထားတော့တရားဝင်ထုတ်ပြန်ထားတာတွေ့ရတယ်။ဒါပေမဲ့ညူးယောက်စီးတီးအနေနဲ့ကတော့မနေ့ကအတီကတော့ကိန်းကနန်းတွေတော်တော်လေးသီးသီးသာသာကျသွားတယ်။အဲအခုကဆန္ဒပြပွဲတွေလည်းရှိနေတဲ့အချိန်ကြတော့အဲ့ဒီကိန်းကနန်းတွေအချိန်မြေပြန်တက်လာနိုင်တယ်ဆိုတော့ခမန်းချက်တွေလည်းရှိနေတယ်။
်နယူးယောက်မှာဒီအခြေချဝင်ရောက်သူတွေကများတဲ့အခါကျတော့ဟိုဒီနိုင်ငံသားမဟုတ်တဲ့လူတွေနဲ့ပတ်သက်ပြီးတော့ရောဟိုယောဂကုသခံရပြီဆိုလို့ရှိရင်ဘယ်လိုတွေကုသပေးပါလဲဗ
ျဟုတ်ကဲ့ဟိုနယူးယောက်မှာကတော့လေထူးခြားတဲ့ဖြစ်စဉ်တွေအများကြီးရှိတယ်ဒီ COVID-19 မတိုင်ခင်ကတည်းကဒီ Federal ပြည်ထောင်စုကနေပြီးတော့မှ Federal အစိုးရနေပြီးတော့မှဒါတရားမဝင်တဲ့လူတွေကိုစာရွက်စာတမ်းမပြည့်စုံတဲ့လူတွေကိုဖမ်းမယ်စီးမယ်ဆိုတဲ့အခြေအနေတော့ဒါ COVID မတိုင်ခင်ပေါ့နော်နယူးယောက်ကဒီ Federal ပြည်ထောင်စုအစိုးရနေဟိုပူးပေါင်းမှုမရှိဘူးပူးပေါင်းမှုမရှိအောင်လည်းပဲစူးစမ်းဆောင်ရွက်ပြီးကြတယ်အဲဘာကြောင့်လဲဆိုတော့ဒီစာရွက်စာတမ်းမရှိဘူးတရားမဝင်နေကြတဲ့လူတွေဆိုတော့ကကျွန်တော်မြန်မာပြည်တည်းကတချို့မြန်မာပြည်ပွားတွေကဒီမကဘူးဒီမှာအများကြီးရှိတယ်နော်အများကြီးရှိတယ်လူမျိုးပေါင်းများစွာရှိကြတယ်အဲ့ဒီအချိန်ကျတော့ကအခုလူမျိုးကိုဗစ်ဖြစ်လဲဖြစ်လာပေါ့ဒီဟာစီကိုဗစ်ပေါ်မှာအခြေခံပြီးတော့မှပို့ပြီးတော့ဟိုဟိုဒါပေါ့နော်ဟိုဟိုဟိုနယူးယောက်မြို့ကနယူးယောက်မြို့အစိုးရနယူးယောက်ပြည်နဲ့အစိုးရနှစ်ခုစလုံးကပို့ပြီးတော့တတိထားလာတယ်ကင်တွေတာတွေပို့ပြီးတော့ဟိုတတိထားလာတယ်ခုနပြောလို့ပဲအဲမိစုမစိုးဒီ COVID-19 နဲ့ပတ်သက်ပြီးတော့မှလွတ်လပ်စွာကုသခွင့်ရှိတယ်ကုန်ကြစိတ်ဘာမှပူစရာမလိုဘူ
းအခုလိုမျိုးကတ်ယောဂဖြစ်ပွားနေချိန်မှာအလုတ်ကင်တွေကလည်းပိတ်ထားတော့ဒီအိမ်ငန်းကားတွေအိမ်ငှားကားတွေကိုဟိုအကူအညီပေးရဆိုပြီးတော့လည်းကျွန်တော်တို့သိရပါတယ
်အဲ့ဒါကတော့ကျွန်တော်တို့ဒီလိုအပ်တဲ့အနေအထားပေါ်မှာမူတည်ပြီးတော့ပေါ့နော်တို့ဒါကတော့တို့ကအဲ့ဒီငွေကြေးအထောက်ပံ့ကတော့တို့အသေးစိတ်ကြည့်ပါလေအထူးသဖြင့်ဟိုဟိုတချို့ကတော့ယာယီဖြစ်မှာပေါ့နော်အဲတချို့ကတော့ရေရှည်ဖြစ်မယ်ဆိုတော့ရေရှည်ဖြစ်တဲ့ကိစ္စတွေမှာတော့ဒါကဥပဒေနဲ့မကြည့်လို့မရတော့အထူးသဖြင့်ဒီကျွန်တော်တို့ Federal အစိုးရပေါ့Donald Trump သမ္မတ Donald Trump ဦးဆောင်တဲ့ Federal အစိုးရကအဲအဲ့လိုမျိုးရေရှည်မှာအထောက်အကူယူတဲ့ကိစ္စမျိုးတွေကိုအခုအထူးသဖြင့်ဒီပြီးခဲ့တဲ့6လလောက်ကစပြီးတော့မှ6လတနှစ်ပေါ့เนาะစပြီးတော့မှဆွေးနွေးလာပြီးတော့မှတရားကိုအမိန့်ထုတ်လာတယ်เนาะအမိန့်ထုတ်လာတယ်ရေးရှိယူတယ်ဆိုလို့ရှင်တော့သူတို့ဒီအနေနဲ့ကဒါဟိုတောက်ထောက်ကြည့်တော့မယ်အဲနောက်ပိုင်းအနာဂတ်မှာဒီလူစီရတင်ရတိုက်တဲ့အခွင့်အရေးတွေအထူးသဖြင့်ဟာ green card တို့ citizenship တို့ယူလာပြီးဆိုလို့ရှင်မပေးဖို့အတွက်ကိုကန့်သတ်လာပြီဆိုတော့အဲ့ဒီအချိန်ကျတော့ဒီပြည်ညူးယောက်ပြည်နယ်နဲ့ညူးယောက်မြို့အလားအုတ်ချုပ်တဲ့အစိုးရတွေက COVID-19 နဲ့ပတ်သက်တဲ့အချင်း COVID-19 ပုံမှာပဲမူတည်ပြီးတော့ပဲယာယီအထောက်ပံ့မျိုးပေးတဲ့ပုံစံမျိုးကိုဟိုစီစဉ်ကြတာဖြစ်တယ်ဆိုတော့ငွေကြေးနဲ့ကိစ္စရတာနဲ့ပတ်သက်တာလည်းဒီလိုပဲအစားအစာနဲ့ပတ်သက်တာလည်းပဲအခက်အခဲရှိနေရင်ယူလို့ရတယ်ဒီကာလမှာကတော့ယူလို့ရတယ်အဲဒါပေမဲ့တို့မီးတင်ပြီးထိုက်တဲ့မီးကုန်းတွေတော့တို့မီးမှာပေါ့နော
်ဟုတ်ကဲ့ဟိုဘယ်လိုလျှောက်ယူရပါလဲဗျအ
ော်ကျွန်တော်တို့နယူးယောက်မြို့ကတော့ဒီနယူးယောက်မြို့တော်ဝန်ရဲ့အုတ်ချုပ်မှုအောက်မှာရှိတဲ့တို့ဒီဟို COVID-19 ဆိုင်ရာပေါ့နော်အဲထိမ့်သိမ့်ပြီးတဲ့ COVID-19 ဆိုင်ရာအတွက်ကိုဟိုဟိုကူညီပေးနေတဲ့ဌာနတွေရှိတယ်အဲအဲ့ဌာနတွေမှာဒါရှောက်လို့ရပါတယ်ကျွန်တော်တို့နယူးယောက်မြို့မှာတော့ဒါအထူးသဖြင့်အဲ့ဒီ information နဲ့ပတ်သက်လို့ဆိုလို့ရှိရင် 311 ပေါ့နော် 311 ဆိုတော့အဲဖုန်းနံပါတ်ကိုကောက်ခေါ်လိုက်တာနဲ့အချိန်မရွေးအဲ့ဒီအချက်လက်တွေအကုန်တောင်းလို့ရတယ်လွယ်လွယ်ကူကူလုပ်ပြီးထားတာပေါ့နော်
နောက်တစ်ခုကဒီအစားတောက်တွေလည်းဝေပေးရလို့သိရပါတယ်ဟိုဘယ်လိုပုံစံမျိုးပေးတာပါလဲ
အစားအစာနဲ့ပတ်သက်တာကတော့တို့ကနေ့စဉ်နဲ့အမျှဒီကျွန်တော်တို့အခုကចောင်းနေလဲပိတ်ထားတယ်ဆိုတော့လीအဲចောင်းနေမှာမူလာတန်းចောင်းနေအလဲတန်းចောင်းနေမှာစက္ကန့်ချပြီးတော့မှတို့ဝေပေးနေတယ်ဗျတစ်ခါဝေလို့ရှိရင်3နှစ်စာပေါ့နော်အဲ3နှစ်စာတနေ့မှလူကပုံပြန်ပြန်အပြင်3နှစ်စာကြတာဆိုတော့တစ်ခါဝေ3နှစ်စာဆိုပြီးတော့ဝေပေးတယ်အကယ်၍သုံးမဟုတ်တချို့လူတွေက2ရက်စာ3ရက်စာလို့လဲဆိုလို့ရှိရင်လည်းပဲအဲ့လို2ရက်စာ3ရက်စာဆိုတော့အတွက်ကိုဝေပေးတဲ့နေရာတွေလည်းသတ်မှတ်ထားတယ်အဲဆိုတော့ဒီအစားအစာနဲ့ပတ်သက်တာလည်းပဲခုနပြောလို့ပဲစားရစံအမီးမြန်မရှိဘူးစားရစံမလို့အပူတန်းစီနော်ဒီ COVID-19 ဆိုင်ရာသတ်မှတ်ထားတဲ့စီကံအတိုင်းပေါ့နော်6ပြီခွာမျက်နှာဖုံးနေတဲ့လက်အိတ်တွေနဲ့ဆုပ်ပြီးတော့မှတန်းစီအချိန်မီးလာယူသူတို့ဖွင့်တဲ့အချိန်ကတော့ဘယ်အချိန်နဲ့ဘယ်အချိန်ထိဆိုတာသတ်မှတ်ထားတယ်အဲ့ဒီသတ်မှတ်ချိန်တိုင်းလာယူသူတို့ပြီးတယ
်တောင်းဝန်ရှိသူတွေဘက်ကတော့အခုလိုစီစဉ်ဆောင်ရွက်ပေးတာပေါ့လေဆိုတော့လိုအပ်ချက်တွေရောဘာတွေရှိပါလဲဗျ
တချို့အားနည်းချက်တွေကတော့စနစ်နဲ့အလိုက်နည်းနည်းလွဲချော်နေတာတွေရှိဆိုအဲ့ဒီနည်းနည်းလွယ်ချုံဆိုတာကျွန်တော်ကဒါ short ပြောတဲ့သဘောပြောတချို့အဲ့ဒီလွယ်ချုံနေနည်းနည်းလွယ်ချုံနေတဲ့အားကလူတည်တဲ့အထိကိုဖြစ်နေတာတွေကျွန်တော်တို့သတိထားမိတာရှိ။နော်ဥပမာအဖြစ်ကျွန်တော်မြန်မာပြည်ထဲမှာပဲခံစားလိုက်ရတဲ့အားကပါလဲဆိုတော့အစိုးရဆေးရုံနော်ဟိုတွတ်တက်တယ်အမီးမြန်းမရှိဘူးဘယ်သူမဆုလာတလူရတယ်ကောင်းတယ်လေဒီ safe work ကလည်းပေးစရာမလိုဆေးရုံကလည်းပေးစရာမလိုတိတ်အရန်တိတ်ကောင်းတယ် ဲဒါပေမဲ့ဘလို့ဖြစ်လဲဆိုတော့ဒီစိတ်ယုံသွားပြီးပါလို့ရှိရင်အဲအထူးသဖြင့်ဟိုတလို့ကဟိုတကဘာလုံးကြားသိလိုက်ရတယ်ကျွန်တော်တို့ Elmhurst data ပေါ့နော်ညူယောက်မြို့ Elmhurst data ကျွန်တော်မြန်မာတွေအများစုနေတဲ့ရပ်ကွက်တစ်ခုပါပဲဆိုတော့အဲ့ဒီမှာဆိုရှိတဲ့စိတ်ယုံဆိုလို့ရှိရင်ဒီတိုင်းပဲဘယ်သူမှသတ်တတ်လို့ရတယ်ဒါပေမဲ့သူတို့မှာဒီရန်ကိုလူတွေကကြိတ်ကြိတ်တိုးလာတဲ့ဆရာစိတ်ယုံကမနိုင်မနှင်းနေဖြစ်တာအဲအဲ့ဒီမှာနောက်ဆက်တွဲဒီရက်ဒီရက်ရိုက်လာတယ်နော်စေယုံကခေါ်လိုက်ပြီဆိုကျွန်တော်ကစေယုံကခေါ်လိုက်လို့စေယုံကနဲ့ကျွန်တော်ယောဂကုနေလို့ကျွန်တော်စေယုံကနဲ့သွားမယ်ဆိုကျွန်တော်အဲ့ဒီလေးစားမှနေရဆိုအဲ့ဒီစေယုံကိုပဲပို့ပြီးတဲ့ဟိုဒီစေယုံကလူတွေရှန်နေပြီလေတခြားစေယုံပို့ပေးပါလားမပို့ဘူးအဲ့ဒီစေယုံပဲပို့အဲ့ဒါမျိုးအားနေချက်တွေကတော့ရှိတယ်ဆိုတော့ဒါကဟိုခုနပြောလို့ဒါမျိုးဖြစ်ပြီးွားလို့ရှင်ရောဒါမျိုးပြင်ဆင်ပြီးွားလို့ရှင်ရောတခြားပြဿနာမရှိနိုင်ရှိနိုင်တာပေါ့နော်ဒါပေမဲ့တချို့ပြဿနာတွေကကျွန်တော်တို့ဝိုင်းမျိုးဖြေရှင်းပြီးလို့ရနိုင်တာတွေရှိတယ်ဥပမာကျွန်တော်တို့ community ရပါတော့ဆိုတော့အဲ့ဒါတွေကိုလည်းကျွန်တော်တို့ကြိုးစားနေပါတယ
်အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်တော်ခင်ဗျာတက်ပါဖြစ်ပြောင်းကိုရာစုနှစ်ဝက်ကျော်စ조사နေတဲ့မအောင်မမြင်ဖြစ်နေရတဲ့မြန်မာစိုက်ပျိုးရေးကဏ္ဍကိုလက်ရှိ COVID-19 ကာယရောဂါကယ်ဆယ်ကူညီရေးအတွက်ချထားပေးမယ့်ရန်ပုံငွေနဲ့ဆက်မှုလဲရဖြစ်လာအောင်အစပြိုးပေးနိုင်ဖို့အတွက်စဉ်းစားနေသူကတော့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းပါ
အခုဆိုရင်နိုင်ငံတော်ပြန်ပွဲမှာ 100 billions တရားကိုသူတို့ခွဲဝေပေးဖို့ဆိုတော့သူအနေနဲ့တော့သူတို့ကတော့ဒီမျိုးစေ့လေးတွေပေးပြီးတော့home garden လေးတူဆောင်မလို့တော့ဗျာ home garden လေးဒါလည်းကျွန်တော်ထောက်ခံတယ်ဒါလည်းကျွန်တော်တို့လိုအပ်တယ်ရေသမားတွေမှာဘဲမမသွားတဲ့ဟာအိမ်ထဲမှာအိမ်ကိုယ်အိမ်ခြံလေးလို့ပြီးတော့ home garden လေးနဲ့စိုက်ပျိုးစားမယ်အဆင်ပြေတယ်ကိုယ်အိမ်လည်းဆင်ပြေတယ်အဲတခြားလည်းသွားမရဘူးအဲဒါပေမဲ့ထွက်လာတဲ့ဟာကိုဒီဥစားကိုဘယ်လိုစိတ်ပတ်လုပ်မလဲဆိုတော့ဘယ်သူမှမသိသေးဘူးဒါပေမဲ့အဲ့ဒါလည်းပေးအဲ့ဒါပေးတာလည်းသိပြီးတော့ကြားမှာမဟုတ်ဘူးစောစောကဒီမျိုးစေ့လေးတွေပြတာဒီတရားစီပဲသူစိုက်လို့ဆင်ပြေသွားမယ်ဒါပေမဲ့တကယ်လို့ခုနစက်ကြီးကဆင်ပြေလိုက်လို့ရှင်ဒီစက်ကြီးရတဲ့သူထိမ့်သိမ့်တဲ့ကာလအလျောက်ကြိုက်တွဲတဲ့လူရဲ့အကျိုးရှိတဲ့လျောက်ကိုရေရှည်မှာဒီတဲ့သမားစုရဲ့မနိုင်ဝင်ထမ်းနေရတဲ့ကွာကိုကုညီမှာဖြစ်တဲ့အတွက်ဒီစက်ကြီးရကိုဒီခုတည်းကအဲ့ဒီအဖွဲ့အစည်းလေးတွေများတက်ဆင်ပေးမယ်ဆိုရင်ဒီစားတော်တော်ကိုအဆင်ပြေတဲ့လုပ်ငန်
းကိုဗစ်ကာယောဂါကြောင့်စီးပွားရေးဆိုင်ရာထိခိုက်မှုတွေအတွက်အစိုးရကအကြံဝေးဘီလီယံ100ကနေ900အထိအသုံးပြုမှာဖြစ်ကြောင်းထုတ်ပြန်ထားတာကြောင့်ဒီငွေကိုစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာအဓိကအသုံးပြုတဲ့လေလို့ပညာရှင်အများပြားကအကြံပြုထားတာပါဒီလိုသုံးမယ်ဆိုရင်မြန်မာစိုက်ပျိုးရေးကဏ္ဍအတွက်လိုအပ်ချက်တွေကအရေးပါတဲ့စစ်မှုလျာအဖြစ်ပြောင်းပေးဖို့အရင်စဉ်းစားတင်ပါတယ်မြန်မာရေမြင့်မှာမိုးခေါင်တာရေကြီးတာလေယာဉ်လုံသားရှားပါတာလိုပြဿနာတွေအတွက်လေယာဉ်သုံးစက်ကရီယာတွေဖြစ်တဲ့မြေပြုပြင်နဲ့ထွန်ဆက်တွေလေယာဉ်သီးနှံအဆို့အချောက်မျိုးစေ့ချဆက်မျိုးစာချဆက်တွေပေါင်းရှင်းမေဆွာထွန်နေပိုးသက်ဆေးဖြန်းဆက်တွေတီးနှံဆုံးရိတ်သိမ်းချွေလှိဆက်တွေကရေရှည်အတွက်ကူညီဖြည့်ရှင်းပေးနိုင်တာပါဒါကြောင့်အခုကိုဗစ်ဖြစ်နေချိန်မှာမိုးဥရာသီအတွက်လိုအပ်တဲ့မျိုးစေ့မျိုးရောစာပိုးသက်ဆေးထွန်ရက်ကုန်ကျဈေးတွေအတွက်ပဲတောင်သူတဦးချင်းစီကိုဝေးမျှပေးလိုက်ရင်မိုးရင်းစာအတွက်ပဲဖူလုံနိုင်မှာမို့ရေရှည်အတွက်ကြည့်ပါလို့လည်းတိုက်တွန်းပါတယ်
ကိုဗစ်ကကျွန်တော်မှာ6ရောက်ပဲ6ရောက်တော့ရန်ကုန်မှာနေပါပဲနေရီကတော့အလုံး healthy ပဲလေနေရီကဘဝဉဏ်တဘာဝတွေလက်သမားတွေကတော့အလုံး healthy ပဲဗျဥစ္စာလက်သမားတွေပြန်မကျန်းမာတာကတော့ငွေကြီးပဲမကျန်းမာတော့ငွေကြီးမကျန်းမာဘူးသူတို့လိုအပ်တဲ့ရေစက်ကရီယာမကျန်းမာဘူးရန်သူကပြင်ဆင်တယ်လူသမားကရှားတယ်အဲ့တော့ဒီဥစ္စာဟိုကိုဗစ်ပါပိုးတဲ့ငွေလေးကိုသွားပြီးတော့ရောစာဘူးလောက်ပေးတာလေးနဲ့လုံးဖြစ်လာဘူး
သူတို့ရဲ့ချက်ကလေတစ္စကရိယာတွေပံ့ပိုးပေးဖို့လိုရပေါ့နော်ဆိုတော့အချင်းချင်းမမစင်စားပဲနဲ့တနိုင်တစ်ပိုင်းကိုဘလို့လေးစက်တစ္စည်းတွေကိုဘလို့ပုံစံနဲ့ဒီစိုက်ပျိုးရေးကဏ္ဍအတွက်ပံ့ပိုးပေးလို့ရတယ်ဆရာ
ဟောသူကကြည့်လိုက်လို့ရှင်တော့စက်ပစ္စည်းတွေလူကလန့်သွားတော့ဘလောက်မျိုးကုန်လဲဘလောက်များကြမလဲနော်ဆိုတော့ဒီလိုဆိုတော့အတိုင်းတာတစ်ခုသိန်း30ပတ်ဝန်းကျင်ဆိုလို့ရှင်လက်တွန်းထွန်ဆက်ဝင်လို့ရတယ်သိန်း30လောက်ကုန်မယ်ဆိုလို့ရှင်ကျွန်တော်ဒရိုင်ယာလေးတွေဝယ်လို့ရတယ်ကျွေးလေးစားဝယ်လို့ရတယ်တော့3340ဆိုရင်ဒရိုင်ယာဆိုတဲ့အချောက်ခံစက်ဒါနဲ့လိုတယ်ကျွန်တော်ကရာသူရမမှန်လေရေစက်ပြုတ်ချိန်မှာမိုးခုံသွားမယ်ရေသိမ်းချိန်မှာမိုးတွေရရွာလာမယ်အဲ့ဒီမှာဒုက္ခရောက်တော့ပဲဗျာစက်ပြုတ်ချိန်မှာရေလိုမယ်ဆိုရင်ရေစစ်တဲ့တင်နေနဲ့မြေရောက်ရေတွေနဲ့စက်ကရီယာနဲ့တင်ပေးလိုက် ဒီတိချိန်မှာမိုးရွာမှာဆိုရင်ဒါကလည်းမိုးမရွာခင်မှာကျွန်တော်တို့ကစက်ကရီကနေမြန်မြန်ဆန်းဆန်းရိတ်သိမ်းချွေလေးလိုက်အဲ့တော့ဒီစားတွေကကျွန်တော်တို့ကယာတိမျိုးတွေလည်းကျွန်တော်တို့သိုးဝါးယာတိမျိုးရှောင်းလာရောက်တယ်နောက်ပြီးတော့ဒီလုံသမားတွေရှားတဲ့ဟာကိုလည်းကျွန်တော်တို့ဖြည့်ဆင့်တယ
်ဈေးကြီးတဲ့ဆက်ပစ္စည်းတွေကိုမြန်မာနိုင်ငံကတောင်သူလေသမားတိုင်းသုံးနိုင်အောင်ဘယ်လိုလုပ်နိုင်ပါသလဲ
ဒါဘလော့ကုံလဲဆိုတော့ကုံတယ်လေသမားကတော့ဈေးမကိုကျွေးထူနေတယ်လေသမားတော့လေသမားကိုသွားပြီးတော့ကျွန်တော်တို့ဒါကိုလုပ်မယ်ဆိုတော့စိတ်ကူးရင်ဆန်တယ်လို့ပြောမယ်ဒါပေမဲ့ကျွန်တော်တို့လေသမားတယောက်မတိုင်ရင်အုပ်စုလိုက်လေသမား task force ခေါ်တာပေါ့နော်လေသမားစိတ်ဝင်စားလေသမားအဖွဲ့အစည်းဖွဲ့လိုက်ပြီးတော့အဖွဲ့အစည်းကိုဒါနိုင်ငံတော်ကအဖွဲ့အစည်းကိုပူတည်ပြီးတော့ဂျပန်မှာဒီလိုပဲလို့ဂျပန်ကကျွန်တော်ပြောခဲ့တဲ့ core facility တွေဒီဒေသအထူးမှာတစ်ခုပဲစောက်ပေးတယ်။နောက်လေသမားအဖွဲ့အစည်းကထိန်းသိမ်းတယ်။လေသမားအဖွဲ့အစည်းကအားလုံးလေသမားတွေလာသမျှတုံ့ပြန်စီတွေကိုစစ်ကြောတက်စင်ထုတ်ထုတ်ပို့ပြီးတော့သိမ်းပေးတယ်။ဒီလို honesty နဲ့ reality တိုက်မိချစ်တဲ့စိတ်ကလေးတွေရှိတဲ့တောင်သူလေသမားတွေအများကြီးရှိပါတယ်။အဲ့လူငယ်ဖွဲ့စည်းတဲ့များဖွဲ့စည်းမယ်ထင်ရှားမြင်သာတဲ့အဖွဲ့တော့ water user group ဆိုတော့ထင်ရှားတယ်ဆရာမဒီ water user group ကရေရရှိရမှာနေမှာလေသမားတွေအစုဖွဲ့လေးတွေကဥဆောင်ပြီးလုပ်တာအဲ့လိုဖွဲ့လေးတွေကသူ့ဖွဲ့တွေထင်ရှားတယ်ကောင်းတယ်ဆိုတော့အဲ့လိုမျိုးဒါကျွန်တော်လေသမားအစုဖွဲ့ကိုဒါဒီ set specific တွေကလေးကိုတက်စင်ပေးလိုက်မယ်သိအများဆုံးတန်ပေါ့ခုနဆရာမပြောတဲ့ကတွက်ကြည့်ရင်သိ4-5ရာပြင်မရှိဘူးသေးစားလေ
းဆင်းရဲတဲ့တောင်သူလေသမားအများစုဟာပညာသိမတတ်ကြသလိုစပ္ပစီကရိယာတွေနဲ့လည်းတိတ်ပြီးမရင်ပါကြပါဘူး
။ဒေသမားကြီး ready မရှိသေးဘူး။တိတ်ပညာမရှိ maintenance မလုပ်တတ်ဘူး။ဆိုရင် second option ကကျွန်တော်တို့အင်္ဂလိပ်လိုတော့ leverage ပါဆရာမိုင်။ပြီးလိုက်တဲ့ unit တစ်ခုကိုတိုးပွားအောင်လုပ်တာ။ဒါပဲကျွန်တော်ပြောတာပြီးလိုက်တဲ့နိုင်ငံတော်ပြည်တဲ့ပစ္စည်းပစ္စည်းကိုမျိုးစစ်လေးမျိုးစားဝေးပြီးပြီးလိုက်တာမှာဒါတဲ့လမ်းဆုံးသွားမယ်စား။ဒီ leverage ကိုလည်းဒီနိုင်ငံတော်ရဲ့ပြည်တဲ့ပစ္စည်းကိုအတိုးပွားပြအောင်ဘယ်လိုတွေအလုပ်တက်လဲဆိုရင် contract farming ခေါ်တဲ့နိုင်ငံတော်မှာရှိတဲ့ contract farming လုပ်နေတဲ့ Myanmar Rice Federation မြန်မာနိုင်ငံဆန်သမားတင်းဖွဲ့ ERA ရှိပါလို့ကုမ္ပဏီကြီးကြီးအများကြီးရှိတယ်เนาะဒီ contract farming နဲ့က contract farming ဒီစနစ်ကြတဲ့ data နဲ့စဉ်းစားထင်သာမြင်သာအင်းအင်းထိန်းသိမ်းတာဆက်လို့စက်ကြီးရဲ့ကန်တွေတာဆက်လို့အကျိုးရှိအောင်လည်းသမားကမြင်တဲ့လူပဲစိုက်သူတို့ကအားလုံးစင်းအင်းအားအင်းအားနဲ့စိုက်ပြီးတော့များနှုတ်နှစ်ဖက်အကျိုးစီးပွားတိုးပွားပြီးတော့လုပ်မစိုင်းဒီငွေတွေပြောင်းပြတ်မသွားဘူးသူတို့ဆွေးနေစရာခုနပေးတဲ့ငွေတွေခင်ဗျာမြန်မာရှိမြေရှိခံမယ်ဒါမှမဟုတ် UNOPS ခေါ်တဲ့ကုလသမဂ္ဂထောက်ပံ့ Lift Funds ခေါ်တဲ့ဟာတွေ USAID ဆိုတဲ့ဟာတွေ JICA QUICA ဆိုတဲ့ NGO တွေအများကိုအမျိုးထောက်ပံ့တယ်အဲ့ပုဂ္ဂိုလ်အဲ့အဖွဲ့အစည်းတွေနဲ့စောစောက COVID ထောက်ပံ့နေများပေါင်းစပ်ပြီးတော့အဲ့ဒီကပညာရှင်တွေနဲ့ဘယ်လိုထင်သာမြင်သာရှိတဲ့မပြောင်းပြက်မပြည့်စည်တဲ့ရေရှိခံတဲ့ site control လုပ်ငန်းကြီးတစ်ခုလုပ်ဖို့ကောင်းကောင်းလုပ်လို့ရတယ်ဆရာ။ကောင်းလို့ရတယ်
။စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရှင်။နောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်နော
်။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။အိန္ဒိယနိုင်ငံမှာတောက်ချန်နေက24နာရီအတွင်းကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ11,000ဖြစ်သွားပြီးဒါဟာအကူးဆက်ခံရသူအများဆုံးရက်ဖြစ်ပါတယ်။အိန္ဒိယမှာဒီရောဂါကြောင့် March လကစပြီး2လကြာကန့်သတ်မှုတွေပိတ်ပင်ထားရကနေပြန်ဖွင့်ပေးလိုက်ခြင်းကစပြီးအကူးဆက်ခံရသူတိုးလာတာ။အခုဆိုကမ္ဘာမှာဒီရောဂါအကူးဆက်ခံရသူသရုပ်ထအများဆုံးဖြစ်လာပါပြီ။ရဲကဖမ်းဆီးရမှာလေဘင်းကိုညှစ်ပြီးဖမ်းတဲ့နေ့ကိုတားမြစ်မှုနဲ့အတူရဲတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုပိုးပြီးရှိစေမယ့်ဥပဒေကိုနယူးယောက်ပြည်နယ်ကတောက်ကြန်နေမှာလက်မှတ်ရေးထိုးအတည်ပြုလိုက်ပါပြီ။မီနီယပိုလစ်မှာရဲဖမ်းထားစဉ်အာဖရိကန်အမေရိကန်မျိုးသားတည်ဆုံးကြရတာနဲ့ပတ်သက်ပြီးနိုင်ငံတော်ဆန္ဒပြမှုတွေနဲ့အတူခွဲခြားဆက်ဆံမှုတွေအတွက်တရားမျှတမှုရှိဖို့တောင်းဆိုမှုတွေပေါ်ပေါက်ခဲ့တဲ့နောက်အခုလိုပြုပြင်ပြောင်းလဲမှုတွေလှုပ်လာတာပါ။ဂျွန်လတ်လေးရက်နေ့ကြောက်ရောက်တဲ့ TNMN ရင်းမြင့်အရေးခင်32နှစ်ပြည့်နှစ်ပတ်လည်နေ့မှာလူစုလူဝေးလုပ်တဲ့အတွက်တရားဆွဲဆိုခံရမယ်လို့ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ73ယောက်ကို
Hong Kong ရဲတပ်ဖွဲ့ကအတိပေးအကြောင်းကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဒီနှစ်နှောင်းပိုင်းအထွေထွေရွေးကောက်ပွဲကျင်းပဖို့ပြင်နေချိန်မှာပဲနိုင်ငံရင်းဒီမိုကရေစီစနစ်ချုပ်ငြိမ်းသွားပြီလို့တရားစွဲဆိုခန့်နေရတဲ့ DMG သတင်းဌာနရဲ့ Editor ချုပ်က Reuters သတင်းဌာနကိုပြောပါတယ်။စနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျမခင်ရသက်ပ
ါ This program has come to you from the Voice of America, Washington.